ေနောဣဒံဘောင်တရံတို့တဏှာဤပူလောအချင်းယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာဤပြညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နေ့2558ခုကောဇာတကြီး1386ခုနတ်တော်လာဇန်ရှေးရက်နေ့2014ခုစက်တလပိုင်း29ရက်စနေနေ့ညကြာခါကာလမှာရန်ကုန်တိုင်းဒေသကြီးတန်လျေမြို့တရက်ပင်ကျောင်းတိုင်းတိရိအောင်စုတိန်တော်ကြီးတွင်မှရှင်ပြန်ပါကြရတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပင်မှာဓမ္မရောင်ကြီးဓမ္မဒါနလုပ်ငန်းပွဲ222မိုးချမ်းပန်းမိသားစုဘောဂလန်းနှင့်အာသိန္ဒကံစုဘူးအလှူရှင်များစုပေါင်းပြီးတော့ဆင်းရဲကျင်းပကြတဲ့သုဒ္ဓဂျိန်မြောက်ဓမ္မဒါနဓမ္မပူဇေပူဇာတရားပွဲတစ်ပင်မှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဥဆန်းမြင့်သိန်းဒွန်ဒီလာမြတ်သမီးမရီမေတော်တာမောင်မိုးမြင့်သိန်းမိသားစုတစ်ဖက်သောမိဘများကိုအမှုထားရင်ဥနေဦးကျော်မနန်းပုံရဲ့ဖြူဒူအောင်တောက်ရည်သားမိသားစုဧတာယာတင့်မြင့်ဆောင်ဖြောင်းလန်းဆွမ်းလောင်းမိသားစုနှစ်ဖက်မိဘများကိုအမှုထမ်းပြီးတော့ဥအောင်မျိုးခိုင်တော်ခန့်ခိုင်မြင့်သမီးမတင်းတော်တာမိသားစုဖခင်ကြီးဥထွန်းချိန်ကိုရည်စိုး၍မိခင်ကြီးတော်အောင်တန်တာသမီးဖြစ်သူမခင်မိုးလိုင်းခမိုးမိုးသားရနိုင်နဲ့မနှင်းဤကျော်မိုးချမ်းပန်းမိသားစုဒီမိသားစုတို့နဲ့တကွဒီနေ့ညတရားဝဲပနိုင်နဲ့သိကြလို့ချင်းကျိုးဝေပနိုင်တေကကုခင်မောင်မိုက်ရင်ရင်အောင်မိသားစုအတန်ချက်ချက်နဲ့လှည့်လေကြောင်ညာကအလူရှင်ဥဝင်ထွန်းတော်တင်တင်မြိုင်တမီမတင်ထမြက်ကျော်မနှဲဤဤရွှေမိသားစုအာရဒနာကုလိုညာဖြစ်ကြတဲ့မိခင်ကြီးတော်အမစိန်မူထားပြီးတော့မောင်တန်းကိုကိုတွင်ထူးကွန်ရဇန်မိသားစုတရားနာပိတ္တများအားကားကြိုပို့အလှူရှင်များဖြစ်ကြတဲ့မြို့နယ်မြေရင်းဌာနမိသားစုများတဲ့အလုံးမိမိတို့တတ်နိုင်တဲ့ဘက်ကနေပြီးတော့စုပေါင်းပြီးတော့ဆင်းရဲကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတပင်မှာပေးတဲ့ပေါင်းတော်ကောင်းတို့ညစွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ကိုယ်ရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။တတိယနေ့ညတရားနာပိဋကပေါင်းတော်ကောင်းတို့ကိုကိုယ်ရင်တို့ပါတရားဟောမှလည်းရှိလို့ရှိရင်ဣတိမနိကေမဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတာကိုမှတ်တမ်းတင်ထားတဲ့ဘ ഹു ဓာတုကသုတ်တံဆိုတာရှိပါတယ်။အဲ့ဒီဘ ഹു ဓာတုကသုတ်တံမှာမြတ်စွာဘုရားကပညာရှိတယောက်မှရှိတဲ့ရှိတတ်တဲ့အရေးအသွေးကိုအဲ့ဒီမှာမြတ်စွာဘုရားဟောပြထားတယ်။ပညာရှိတို့ရဲ့အရေးအသွေးကိုပြောပြလိုက်တာနဲ့ဒီအရေးအသွေးမရှိဘူးဆိုလို့ရှိရင်ဒါဟာပညာမဲ့တဲ့တနည်းအားဖြင့်ပါဠိမိုက်မဲတဲ့ပုဂ္ဂိုလ်လို့လည်းပဲဆိုနိုင်တယ်ပေါ့။ဒါကြောင့်ဒီကနေ့ညလူမိုက်နဲ့ပညာရှိလို့တရားကောင်းစဉ်လေးပြပြီးတော့ပေးသပေါင်းတော်ကောင်းသူကိုဟောပါမယ်။မနေ့တုန်းကလူချမ်းသာနဲ့လူရှင်ရဲ့လူရှင်ရဲ့နဲ့လူချမ်းသာဒီနေ့တော့ပါတော့လူမိုင်းနဲ့ပညာရှိလူရှင်ရဲ့နဲ့လူချမ်းသာဆိုတာကလည်းပဲဆန့်ကျင်ဘက်အနေအတိတ်ပဲထွက်နေတယ်ပေါ့လူရှင်ရဲ့ဆိုတာဘာလဲလို့ပြောလိုက်ရင်လူချမ်းသာဆိုတာဘာလဲဆိုတာကိုထိုက်တလို့သဘောပေါက်သွားတယ်လူချမ်းသာဆိုတာလူရှင်ရဲ့ဒီမှာမရှိတဲ့တနည်းအားဖြင့်လူချမ်းသာနဲ့လူရှင်ရဲ့ဆိုတာကဆန့်ကျင်ဘက်အတိတ်ပဲဖြစ်နေတာဆိုတော့ဆန့်ကျင်ဘက်အတိတ်ပဲတွေးလိုက်တာနဲ့ကြောင်းပြန်လှန်လိုက်တာနဲ့ထိုက်တော့နားလေသွားတဲ့သဘောမရှိဘူးလားရှိတယ်အဲ့လိုပဲလူမိုက်နဲ့ပညာရှိဆိုတာလည်းပဲဆန့်ကျင်ဘက်အနေအတိတ်ပဲထွက်နေလူမိုက်ဆိုတာကိုနားလေရနားလေတလုံးပညာရှိဆိုတာကိုလည်းနားလေနိုင်တယ်ပေါ့အဲ့ဒါဦးဇင်းတို့မြတ်စွာဘုရားကတော့ဘာလဆိုတဲ့စကားလုံးပန္တိတဆိုတဲ့စကားလုံးတော့ဒီစကားလုံးတွေသုံးလုံးပြီးတော့ဟောထားတဲ့ဒေသနာတွေအများကြီးရှိပါလေ။ဥပမာပြောရမယ်ဆိုလို့ရှိရင်ဓမ္မပဒပါဠိတော်မှာဘာလဝက်ဆိုပြီးတော့ လူမိုက်တို့ရဲ့သဘောတဘာဝလူမိုက်တို့နဲ့ပတ်သက်ပြီးတော့ဟောကြားထားတဲ့ဒေသနာတွေကိုစုစည်းပြီးတော့မတန်းတင်ထားတာမျိုးနောက်ပန္တိတဝတ်ဆိုပြီးတော့ပညာရှိသူတော်ကောင်းတို့နဲ့ပတ်သက်ပြီးတော့ပညာရှိတို့ရဲ့သဘောတဘာဝပညာရှိတို့နဲ့ပတ်သက်တဲ့အကြောင်းအရာများကိုစုပြီးတော့မှတ်တမ်းတင်ထားတာမျိုးဒါပေတဲ့ကောင်သူတော်ကောင်းတို့လည်းပဲထိုက်တဲ့လောက်မှတ်သားထားကြပူပီးသားပါနော်အဲ့တော့ဒီကနေ့ညပါဠိနဲ့ပန္တိတသို့မဟုတ်လူမိုက်နဲ့ပညာရှိလူမိုက်ဆိုတာဘယ်လိုသဘောတဘာဝရှိလဲပညာရှိဆိုတာဘယ်လိုသဘောတဘာဝရှိလဲတဘာတော်သူတွေကိုစီစစ်ဖို့ဆိုတာတဲ့မိမိကိုယ်ကိုမိမိပြန်လဲပြီးတော့စီစစ်နိုင်ဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီတရားဒေသနာကိုနာယူကြည်ညိုကြည့်ကြမယ်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်ဤကျမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစီယာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်ဟူသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတ်တည်မြတ်တို့ရှိဖို့ပူတော်ကြအောင်စို့အလုံးနဲ့ဥစီမို့ပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိသောတာဝိရတ္တမောဟတမံသန္တရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလည်းရှိတော်မူပါဝေထသောပညာပိသောတာဝိရတ္တမောဟဓမ္မံရဟတမတိဟူသောအယဝတိဖြင့်ဝိဇာတိဟူသောမိုက်ပေါင်းကိုဖဲ့ဖွာတော်မူ၏ထသောသန္တရမရလောကကရုံလုဏမြမသတ္တဝါအနန္တတို့ဤယောက်တိတန်တို့လေကလေးပြုရာတသုရီသောဆရာသခင်လည်းဖြစ်တော်မူပါဘိထသောကတိဝိမုတ်တံဒေဝမနုဿာဤရယနေပေတဒရိသံလာယရှင်ငါတံတော်ကတိရောမာတိသူတဖြင့်ကင်းလွတ်တော်မူပြီသသောသူကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းဟုကိုယ်သာမြတ်စွာတော်မူပါဘိထသောဘုရားသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်နာဗရမြားကဲ့သို့ပြတ်သားထင်းနှင်းသိမြင်ပေတဗျာရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမူယုံနာနှစ်ပြားဖြစ်ကြပါသောဘုရားတရီတော်တို့သည်ဘုန်းဤဝနာမှာကာယဝစီမနောချီရသုံးသည့်သွားတပနာမဖြင့်ဒုက္ခရိုကျိုးလက်ဆုံးမောဟရှိခိုးဥညုပ်ပါ၏မြတ်စွာဘုရားလူမိုင်းနဲ့ပညာရှိတဲ့စသင်ပြီးတော့နာယူကြည့်ညိုကြရအောင်ဗျလူမိုင်းဆိုတာဘလို့သဘောတဘာဝရှိလဲပညာရှိဆိုတာဘလို့သဘောတဘာဝရှိလဲဆိုတာနဲ့ပတ်သက်ပြီးတော့သင်္ကုတ္တပါဠိတော်တိက္ကဋိပမှာမြတ်စွာဘုရားကလူမိုက်တို့ရဲ့သဘောတဘာဝလူမိုက်တို့ရဲ့လက္ခဏာပညာရှိတို့ရဲ့သဘောတဘာဝပညာရှိတို့ရဲ့လက္ခဏာလက္ခဏာဆိုတာကတိကျောင်းအမှတ်အသားပေါ့ဆိုကြပါစို့လောကကြီးမှာလူတွေကဒီလိုဟာလူမိုက်လို့သိဖို့အတွက်လူမိုက်ဆိုတာဂျိုးပေါက်နေတာမဟုတ်ဘူးလို့အစရှိတဲ့ပြင်ပြောကြတာတွေမရှိဘူးလားရှိတယ်ဒီဒီနေရာမှာလူမိုက်မှာအမှတ်လက္ခဏာရှိတယ်အဲ့ဒီအမှတ်လက္ခဏာကိုကြည့်ပြီးတော့ဒီအမှတ်လက္ခဏာရှိနေမယ်ဆိုရင်ဒါဟာလူမိုက်လို့သိနိုင်တယ်လို့မြတ်စွာဘုရားဟောထားတယ်။ပညာရှိမှလည်းပဲအမှတ်လက္ခဏာရှိတယ်။အဲ့ဒီအမှတ်လက္ခဏာကိုကြည့်ပြီးတော့ဒါပညာရှိလို့သိနိုင်ပါလေ။လူမိုက်လို့သိနိုင်ကြောင်းအမှတ်လက္ခဏာပညာရှိလို့သိနိုင်ကြောင်းအမှတ်လက္ခဏာဆိုတာမရှိဘူးလား။ရှိတယ်။အဲ့ဒီအမှတ်လက္ခဏာတွေကဘာတွေတုံးဆိုတော့လူမိုက်ဆိုလို့ရှိရင်လူမိုက်လို့သိနိုင်တဲ့အမှတ်လက္ခဏာကကာယကံမှုပြုပြီဆိုရင်မကောင်းတာပဲသူပြုတယ်။ဝစီကံမှုပြောလာပြီဆိုလို့ရှိရင်လည်းမကောင်းတာပဲပြောလာတယ်။မနောကံမှုပြုလာပြီတွေးလာပြီဆိုရင်လည်းမကောင်းတာကိုပဲကြားတယ်။အဲ့ဒါလို့ကာယကံဝစီကံမနောကံကံသုံးပါးမှာပြုတိုင်းပြောတိုင်းတွေးတိုင်းမကောင်းမှုတွေပဲပြုမယ်မကောင်းမှုတွေပဲပြောမယ်မကောင်းမှုတွေပဲတွေးမယ်ဆိုရင်အဲ့ဒါလူမိုက်တို့သိနိုင်ကြောင်းအမှတ်လက္ခဏာပဲ အဲ့ဒါကိုကြည့်ခြင်းအဖြင့်ဒီပုဂ္ဂိုလ်ဟာလူမိုင်းလို့ပြောလို့ရတယ်တဲ့နော်အဲ့လိုပဲပေးတဲ့ပေါင်းသူတော်ကောင်းတို့ကာယကံမှုပြုပြီးဆိုရင်ကောင်းတာကိုပြုမင်းဝစီကံမှုပြုပြီးပြောပြီးဆိုရင်ကောင်းတာကိုပြောမင်းနော်မနောကံမှုပြုပြီးတွေးပြီးဆိုလို့ရှိရင်လည်းကောင်းတာကိုတွေးမယ်ဆိုရင်တော့ဒါပညာရှိလို့သိနိုင်ပါတယ်တဲ့အဲ့တော့ကောင်းတဲ့ကာယကံဝစီကံမနောကံရှိခြင်းဒီပင်နဲ့ဒါပညာရှိရဲ့အမှတ်လက္ခဏာအောင်တော့မကောင်းတဲ့ကာယကံဝစီကံမနောကံရှိခြင်းဒီပင်နဲ့ဒါလူမိုက်ရဲ့အမှတ်လက္ခဏာအောင်ဒါမြတ်စွာဘုရားအတိအလင်းဟောထားတာပဲဒါကြောင့်လူမိုက်ဆိုတာဂျိုးပေါက်နေတာမဟုတ်ဘူးလို့ဆိုကြတော့လည်းပဲဂျိုးတော့ပေါက်မနေဘူးပေါ့တို့တော်လည်းပဲသူ့ရဲ့ကာယကံမှုအပြုအမူကိုကြည့်သောအဖြစ်သူ့ရဲ့ဝစီကံမှုအပြောအဆိုကိုကြည့်သောအဖြစ်သူ့ရဲ့အတွေးအကြံမနောကံမှုတွေကိုအကဲခတ်သောအဖြစ်ဒီလိုဟာပညာရှိလားသို့မဟုတ်လူမိုက်လားဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်ဒါကဦးဇင်းကတော့အခြေခံကြတဲ့ဏိဒံစကားလေးကိုအရင်စတော်တာပါဦးဇင်းတို့ဒီနေရာမှာလူမိုက်နဲ့ပတ်သက်ပြီးတော့ဓမ္မပဒပါဠိတော်မှာဟောထားတဲ့မှတ်သားစရာဂါထာလေးတစ်ခုရှိတယ်အဲ့ဒီဂါထာလေးကဘာပြောတယ်ဆိုတော့စရံတိပါလာတုံမေရာအမေတိနေဝအတ္တနာကရွန်တာပပကံကမ္မယံဟောတိကတုကံဖလံအတိတ်တွေကဘာပြောတယ်ဆိုတော့ဒုံမေရာပညာမေ့ရကုန်သောပါလာမိုင်မဲသောပုဂ္ဂိုလ်တို့သည်ယံကမ္မအကျင့်မှုသည်ကတုကံပြင်းထန်ခါသည်ဆရာသောအကျိုးပေးရှိသည်ဟောတိဖြစ်၏တံကမ္မထိုကဲ့သို့သောပါပကံမကောင်းတဲ့တံကမ္မထိုကဲ့သို့သောအမှုမျိုးကိုကရွန်တော်ပြုလုပ်ကြကုန်သည်ဖြစ်၍အမေတေနေဝအတ္တနာမိမိတည်ပင်နှင့်မိမိရဲ့ယံသူဖြစ်၍စရန္တိတန်တရာထဲမှလှည့်လည်နေကြကုန်၏ဟောလူမိုက်ဆိုတာဘယ်လိုသဘောသဘာဝရှိလဲဆိုတော့အလွန်ခန်းသီးတဲ့ပူလောင်တဲ့ဆင်းရဲတဲ့အကျိုးကိုပေးနိုင်တဲ့မကောင်းမှုအကုသို့မှုတွေကိုပြုရင်းနဲ့မိမိတည်ပင်နဲ့မိမိရဲ့ယံသူနေရာမှာထားပြီးတော့တနည်းအားဖြင့်မိမိဒီပင်နဲ့မိမိရဲ့ယံသူဖြစ်ပြီးတော့တန်တရာကြီးထဲမှာကျင်လည်နေကြရတယ်တဲ့နော်လူမိုက်ဆိုတာဘယ်လိုသဘောတဘာဝရှိလဲဆိုတာတမျိုးတမျိုးအားဖြင့်ထင်ရှားမသွားဘူးလားထင်ရှားသွားတယ်လူမိုက်ဆိုတာဘယ်လိုသဘောရှိလဲဆိုရင်မကောင်းတဲ့အကျိုးကိုပေးနိုင်တဲ့နော်အလွန်ဆင်းရဲဒုက္ခကိုဖြစ်စေနိုင်တဲ့နော်မကောင်းမှုအကုသို့အမှုတွေကိုပြုရင်းနဲ့ကိုယ်စီပင်လည်းကိုယ့်ရဲ့ယံသူဖြစ်ပြီးတော့တန်တရာကြီးထဲမှာကျင်နေနေတယ်။ဆင်းရဲတဲ့အကျိုးကိုဖြစ်စေနိုင်တဲ့မကောင်းမှုတွေကိုပြုရင်းနဲ့မိမိဒီပင်လည်းမိမိရဲ့ယံသူဖြစ်ပြီးတော့တန်တရာကြီးထဲမှာကျင်နေနေတယ်။ဟော။အမိတ်တေနေဝအတ္တနာကိုယ်စီပင်လည်းကိုယ့်ရဲ့ယံသူဖြစ်ရည်တဲ့ဒီစကားလေးကအလွန်စိတ်ဝင်စားတဲ့အကောင်းတယ်။မကောင်းတာကိုပြုမိပြီဆိုလို့ရှိရင်အဲ့ဒီမကောင်းမှုကဆင်းရဲဒုက္ခအမျိုးမျိုးကိုဖြစ်စေမှာဖြစ်တဲ့အတွက်ကြောင့်မကောင်းမှုကိုပြုလိုက်တဲ့ကိုယ်ဒီပင်လည်းကိုယ့်ရဲ့ယံသူလိုဖြစ်သွားတယ်။နော်။ဒါကြောင့်မိုက်မဲတဲ့ပုဂ္ဂိုလ်တွေဆိုတာဆင်းရဲတဲ့အကျိုးကိုဖြစ်စေနိုင်တဲ့အကုသို့အမှုကိုပြုရင်းနဲ့တန်လျာကြီးတွေမှာကိုယ်ဒီပင်လည်းကိုယ့်ရဲ့ယံသူဖြစ်ပြီးတော့ကျင်လည်နေကြတာ။တပါးသောသူတွေကကိုယ့်ရဲ့ယံသူဖြစ်ပြီးတော့ကျင်လည်နေတာမဟုတ်။ကိုယ်ဒီပင်လည်းကိုယ့်ရဲ့ယံသူဖြစ်ပြီးတော့ကျင်လည်နေတာ။ဒါလူမိုက်ဆိုတာနဲ့ပတ်သက်ပြီးတော့မှတ်သားစရာမကောင်းဘူးလား။မကောင်းတာတွေကိုလုပ်ပြီးဆိုရင်ကိုယ့်အတွက်ဒုက္ခရောက်เสียရ။နောက်အန္တရာယ်ဖြစ်เสียရအလုပ်တွေကိုကိုယ်ကိုယ်တိုင်ပြုရရောက်တဲ့အတွက်ကြောင့်အတိညာဉ်နဲ့ရရောက်တယ်၊မိုက်မဲရရောက်တယ်ဆိုတဲ့အဓိပ္ပာယ်ကိုလည်းပေါ်ပြရမယောင်ဘူးလား။ရောက်တယ်။အဲ့ဒီအဓိပ္ပာယ်လေးနဲ့ဆန့်ကျင်တဲ့ပညာရှိဆိုတာနဲ့ပတ်သက်ပြီးတော့ဘုရင်တို့ကထာလေးတစ်ခုရှိတယ်ဓမ္မပဒပါဠိတော်မှာပဲလမ်းပါတယ်။ဘာပြောထားတယ်ဆိုတော့နာတိနာပန္တိတောဟောတိယာဝတာဘဟုပါတတိခေမီအဝေဒီအပယောပန္တိတောတိဘဟုယတိတဲ့လောကကြီးမှာစကားတွေအများကြီးပြောတတ်လို့ပညာရှိလို့ဆိုတာမဟုတ်ဘူးတဲ့တချို့လူတွေကအတိတ်တွေများတယ်တတ်ထားတာတွေများတယ်ဒီတော့သူ့မှာပြောစရာစကားတွေအများကြီးရှိလို့သူအများကြီးပြောတတ်တယ်ပေါ့အဲ့လိုအများကြီးပြောတတ်ခါမျှနဲ့ဒီလူကိုပညာရှိလို့မဆိုနိုင်ပါဘူးတဲ့မြတ်စွာဘုရားကနာတိနာပန္တိတောဟောတိယာဝတာဘဟုပါတတိစကားဒီအများကြီးပြောတတ်လို့ပညာရှိလို့ဆိုတာမဟုတ်ခေမီအဝေဒီအဘယောပန္တိတောတိပုဇ္ဇတိတဲ့ကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်เสียရကင်းအောင်လှုပ်ထားတဲ့ပုဂ္ဂိုလ်ဒီသာလည်းပညာရှိလို့ဆိုရမယ်တဲ့အလွန်မှအခြေခံကြတယ်လို့ဥစဉ်ထင်ပါတယ် ကိုကိုကိုဘေးကင်းအောင်ကိုကိုကိုရန်ကင်းအောင်ကိုကိုကိုတချိန်မှာဗာရင်းမြတ်ဖြစ်လာမှလည်းလို့တွေးပြီးတော့ကြောက်စရာတွေမရှိအောင်အဲ့လိုဘေးတွေညာနေကြောက်စရာတွေမရှိအောင်လှုပ်ထားနိုင်တဲ့ပုဂ္ဂိုလ်လှုပ်တတ်တဲ့ပုဂ္ဂိုလ်သာနေပညာရှိလို့ဆိုရမင်းတဲ့ဒါအလုံးမစင်သားတွေကောင်းတဲ့စကားပါလောကကြီးမှာဘွယ်အမျိုးမျိုးရတဲ့အတ္တပညာမျိုးမျိုးကိုတတ်တတ်တချို့လူတွေဒါပေမဲ့လို့ကိုကိုကိ ုရင်တရားဘလို့ပညာတွေကိုဘလောက်ကြီးပဲတက်ထားစေကမူသူ့ကိုပညာရှိလို့ပြောလို့ရမှာမဟုတ်ဟုတ်တယ်မဟုတ်လားအေးဘာတွေဘလို့ပဲတက်တာကိုကိုကိုမှဘေးကင်းအောင်မလုပ်တတ်ဘူးဆိုရင်သူ့ဟာကတော့အထက်ကိုတော့နှမ်းနေရာရောက်တယ်သို့တော့အောက်ခြေကတော်တော်ချုံရင်းနေတဲ့အသေးပဲမရှိဘူးလားနော်ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်တို့လောကကြီးမှာအခြေခံကြကြနားလည်ထားဖို့ရကကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်เสียကင်းအောင်လုပ်တတ်ဖို့လိုတယ်။အဲ့ဒါကဘာတော့ဆိုတော့အကုသို့အမှုတွေကိုမပြုခြင်းကိုပဲအဓိကနားလည်ကြရပါ။အကုသို့အမှုကိုပြုမယ်ဆိုလို့ရှိရင်ဒါကိုကိုကိုဘေးမကင်းအောင်လုပ်ရရောက်တယ်။ဒါပေတဲ့တို့နားလည်နိုင်လိမ့်မယ်ထင်ပါတယ်နော်။အကုသို့အမှုတွေကိုပြုထားခြင်းတည်းကိုကိုကိုရန်မကင်းအောင်လုပ်ထားရရောက်တယ်။အကုသို့အမှုတွေကိုပြုထားခြင်းတည်းကိုကိုကိုကြောက်เสียမကင်းအောင်လုပ်ထားရရောက်တယ်။ဒီအမှုတွေကတစ်ချိန်မှပြီးဖြစ်လာမယ်၊ရံဖြစ်လာမယ်၊ကြောက်เสียချင်းချောက်လာတဲ့အနေအထားတွေမရှိဘူးလား။ရှိတယ်။ဒါကြောင့်ပြည့်တဲ့ဘောင်းတော်ဟောင်းတို့သုံးတော့ကလူမိုက်ဆိုတာဟာကိုယ့်ကိုယ်ကိုအန္တရာယ်ဖြစ်စေတဲ့မကောင်းမှုတွေကိုပြုရင်းနဲ့ကိုယ်ဒီပင်နဲ့ကိုယ့်ရဲ့ရံသူဖြစ်ပြီးတော့တန်တရားကြီးထဲမှာလှဲ့လေကြတယ်။ဟောပညာရှိဆိုတာကြတော့အဲ့လိုမဟုတ်ဘူး။ကိုယ့်ကိုယ်ကိုဘေးမရှိအောင်၊ရံမရှိအောင်၊ကြောက်เสียမရှိအောင်နေတတ်၊ထိုင်တတ်၊ပြောတတ်၊ဆိုတတ်၊လုပ်တတ်၊ခြံတတ်၊တွေးတတ်၊ခြံတတ်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ဆန့်ကျင်ဘက်အသေးပဲမရှိဘူးလားရှင်နော်ရိုးရိုးလေးဦးဇင်းတို့နားလည်သွေးအောင်ပြောရမယ်ဆိုရင်ပညာရှိဆိုတာကိုယ့်ကိုယ်ကိုဒုက္ခမရအောင်ချမ်းသာအောင်လုပ်တတ်တယ်လူမိုက်ဆိုတာကိုယ့်ကိုယ်ကိုချမ်းသာအောင်ဒုက္ခမရအောင်မလုပ်တတ်ဘူးဒါပဲအဓိကကဒါပါပဲဟုတ်လားအဲ့တော့ကိုယ့်ကိုယ်ကိုဒုက္ခမရအောင်ဘယ်လိုလုပ်မလို့ကိုယ့်ကိုယ်ကိုချမ်းသာအောင်ဘယ်လိုလုပ်မလို့ဒါအလွန်မှအချိန်ခံကြတာတွေကိုဦးဇင်းတို့ပြောနေတယ်လို့ထင်ပါတယ်နော်ကိုကိုကိုဒုက္ခမရအောင်ကဘယ်လိုလုပ်မှာတော့ဆိုရင်တော့အနှစ်ချုပ်ပြောရင်တော့အကုသို့နေအောင်အကုသို့မဖြစ်အောင်ကြိုးစားရပါအကုသို့ဆိုတာကဒုက္ခကိုပဲဖြစ်စေပါလိကိုကိုကိုချမ်းသာအောင်ဘယ်လိုလုပ်မှာတော့ဆိုရင်တော့ဘယ်လိုဖြစ်မလို့ကုသို့မျိုးလုံးဖြစ်အောင်လုပ်ရမယ်ကုသို့မျိုးလုံးဖြစ်မှချမ်းသာဒုက္ခမျိုးလုံးဆိုတာရပါချမ်းသာဆိုတာအကျိုးတရားကုသို့ဆိုတာအကြောင်းတရားဆိုတာတော့တော့ပေးတဲ့တို့သိထားပြီတာနော်ဆင်းရဲဆိုတာအကျိုးတရားအကုသို့ဆိုတာအကြောင်းတရားဆိုတာတော့ပိတ္တတို့သိထားပြီလားနော်အကုသို့တည်းဟူသောအကြောင်းတရားကြောင့်ဆင်းရဲခြင်းတည်းဟူသောအကျိုးတရားရလာတယ်ကုသို့တည်းဟူသောအကြောင်းတရားကြောင့်ချမ်းသာခြင်းတည်းဟူသောအကျိုးတရားရလာတယ်ဒါကြောင့်ကိုယ်ကိုယ်ကိုချမ်းသာအောင်လုပ်တတ်ဖို့ကိုယ်ကိုယ်ကိုမဆင်းရဲအောင်လုပ်တတ်ဖို့ဆိုတာအခြေခံကြကြပြောမယ်ဆိုရင်ကုသို့ကောင်းမှုတွေများများဖြစ်နိုင်ဖို့အကုသို့တွေမဖြစ်အောင်ကြိုးစားနိုင်ဖို့ဒါလိုတာပါပဲအဲ့လိုလုံနိုင်သေးလေဒါအမျော်မြင်ရှိရာရောက်တယ်ဉာဏ်ပညာရှိရာရောက်တယ်အပညာရှိဟုတ်လားအဲ့လိုမလုံနိုင်သေးလေဒါအမျော်မြင်နေရလည်းရောက်တယ်ဉာဏ်ပညာမဲ့ရလည်းရောက်တယ်ဒါကြောင့်ပေးတဲ့ကောင်းတော်ကောင်းတို့ပညာရှိနဲ့လူမိုက်ဆိုတာအဓိကခွဲကြမယ်ဆိုရင်အဲ့ဒီတစ်ချက်ပဲကိုကိုကိုဘလောက်ချင်းရဲ့ဟိုချင်းရဲ့အောင်ဟိုလှုပ်ထားတယ်လေကိုကိုကိုချမ်းသာအောင်ဘလောက်လှုပ်မထားဘူးလေဒါလူမိုက်တို့ရဲ့အမှန်လက္ခဏာနော်ကိုကိုကိုချင်းရဲ့ငိမ့်အောင်ဘယ်လောက်လှုပ်ထားတယ်လဲကိုကိုကိုချမ်းသာဒုက္ခနဲ့ပြည့်စုံအောင်ဘယ်လောက်လှုပ်ထားတယ်လဲဆိုတာကိုကြည့်ပြီးတော့ဒါပညာရှိတဲ့ယောက်လို့သိနိုင်တယ်အမှတ်လက္ခဏာလို့ကမဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကတော့ဦးဇင်းတို့လူမိုက်နဲ့ပညာရှိမှဟောကြည့်ကြတဲ့ကိုပြာဌာနာချက်လို့ဆိုကြပါဦးနော်အေးအဲ့တော့ဦးဇင်းတို့ဒီမှာဆက်ပြီးတော့ပြောချင်တာကဒေသပေါင်းတော်ကောင်းတို့ကိုလူမိုက်နဲ့ပညာရှိဆိုတဲ့နေရာမှာဒီပါဠိပန္တိတဆိုတဲ့စကလုံးလေးနှလုံးနဲ့ပတ်သက်ပြီးတော့ဓမ္မဗဟုသုတကျွယ်ဝသွားစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဘုရင်တို့ဗဟုဓာတုကတုတ်တံဆိုတာကိုပြောပြမယ်။နောက်အခြေခံကြတာကတော့သောသောကပြောပြချက်တွေပါပဲ။ဟုတ်လား။အဲ့ဒီမှာမြတ်စွာဘုရားကလူမိုက်ဆိုတာရဲ့ပညာရှိဆိုတာရဲ့နဲ့ပတ်သက်ပြီးတော့ဟောထားတယ်။ယဟန်တို့တဲ့လောကကြီးမှာဘေးတို့အန္တရာယ်တို့ကြောက်เสียရတို့ဆိုတာတွေဟာလူမိုက်တို့ကြောင့်ဖြစ်တာတဲ့။လောကကြီးမှာကြောက်เสียရည်အန္တရာယ်တွေဒိဋ္ဌိဒုက္ခတွေဆင်းရဲတွေဆိုတာလူမိုက်တို့ကြောင့်ဖြစ်တာပညာရှိတို့ကြောင့်ဖြစ်ပေါ်ရုံထုံးတာမရှိဘူးတဲ့ဥမာအားဖြင့်နောက်ကျူယိုလေးနဲ့မိုးပြီးတော့ကျူယိုနဲ့ကာထားတဲ့အလွန်တရာပေးနှုတ်တဲ့ဒီအိမ်ကလေးတွေကိုအကြောင်းပြုပြီးတော့ဆွဲလောင်လိုက်တဲ့မိဟာ ဒီကြခန္ဓာတဲ့တိုက်တာကြီးတွေပြတ်ပြတ်ကြီးတွေနဲ့စောက်ထားတဲ့သူ့လက်မောညွန်တွေတက်ပြီးတော့စောက်ထားတဲ့ဒီကြခန္ဓာတဲ့အိမ်ကြီးတွေဟိုပါဆွဲပြီးတော့လောင်သွားသလိုမျိုးအမိုက်ကစားပြတ်ပြတ်မီးလောင်ဆိုတဲ့သဘောမျိုးပေါ့နော်ဒါကြောင့်ကမ္ဘာလောကကြီးမှာဖြစ်နေတဲ့များဘေးတွေအန္တရာယ်တွေကြောက်စရာတွေဆိုတာအတိညာမဲတဲ့အတိညာနဲတဲ့မိုက်မဲတဲ့ပုဂ္ဂိုလ်တွေကိုပဲအကြောင်းပြု ပါဘူးတဲ့မြတ်စွာဘုရားကဒါကြောင့်ယဟန်တို့တဲ့လောကကြီးမှာပညာဉာဏ်နဲ့ပြည့်စုံအောင်အရှင်ဉာဏ်နဲ့ပြည့်စုံအောင်တင်လို့ကြိုးစားအထောက်ရမယ်လို့မြတ်စွာဘုရားကနေတန်းကလေးခြေလိုက်တာအဲ့လိုပြောတဲ့ခါကျတော့ဆင်းရဲနာနာကိုရောမြတ်ကမြတ်စွာဘုရားတဲ့ပညာရှိတဲ့လူတယောက်ဖြစ်ဖို့အရှင်ဉာဏ်နဲ့ပြည့်စုံတဲ့လူတယောက်ဖြစ်ဖို့ဘယ်လိုအရေးအသွေးတွေရှိဖို့လိုအပ်မလဲ
ဆိုလိုတာကပညာရှိတယောက်ဖြစ်ဖို့အတွက်ဘယ်လိုအကြောင်းအင်္ဂါရည်ရှိထားရမှာလဲပညာရှိလို့ပြောနိုင်ဖို့အတွက်သူ့မှာဘယ်လိုအရေးချင်းတွေရှိရမှာလဲအဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားကအနန္တတဲ့ဟောဒီလောကကြီးမှာပညာရှိတယောက်ဖြစ်ဖို့အတွက်ယာထာနလေးမျိုးမှာလိမ္မာကျွမ်းကျင်မှုရှိရမယ်။ဒါပညာရှိဖြစ်ခြင်းနဲ့ဆိုရင်ယာထာနလေးမျိုးမှာလိမ္မာကျွမ်းကျင်မှုရှိရမယ်။ အဲ့ဒီလိမ္မာကျွမ်းကျင်ရမယ့်အရာဌာနလေးမျိုးကဘာလို့ဆိုတော့ဓာတုကုသလောစဟောတိအာယတနကုသလောစဟောတိပရိစ္ဆသမုပ္ပါဒကုသလောစဟောတိဌာနာဌာနကုသလောစဟောတိနော်ဘယ်နှမျိုးတော့၄မျိုးဓာတုကုသလောစဟောတိဆိုတာကဓာတ်တင်နဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုရှိရမယ်ဒီနေရာမှာဓာတ်ဆိုတဲ့သကလုံးလေးဥယျာဉ်ပြောလိုက်တယ်နော် ဒါအုတ်ချရေးချဓာတ်ဝင်းကိုတက်ပြီးတော့ရေးတဲ့ဓာတ်ဓာတုဆိုတဲ့ပါဠိစကားကိုပမာမှုပြုထားတာ။နောက်ဓာတ်ခဲဆိုဓာတ်ပြားတို့ဟုတ်လားဓာတ်ဆက်တို့ပမာတွေသုံးရတာမရှိဘူးလား။ကျေနော်ဓာတ်မီတို့ဓာတ်ကျိုးတို့နော်။ဒီထဲမှာသုံးအပ္ပတိတမျိုးရှိနေတယ်ဆိုတဲ့အဓိပ္ပာယ်မျိုးပေါ့။နောက်ဓာတ်တဲ့နော်။အဲ့ဒီဓာတ်ဆိုတဲ့စကားနဲ့ပတ်သက်ပြီးတော့အရက်စကားလေးနဲ့လွယ်လွယ် ဒီလိုပုဂ္ဂိုလ်အကျိုက်မလိုက်မစားမငဲ့ညာပဲကျောင်းအားလျော်စွာသူချင်းရနဲ့သူ့တဘာဝသူကိစ္စကိုဆောင်ရတဲ့မှုအကြောင်းပြုရင်တဟုတင်ညာအစဉ်လာ၏တဲ့ဒါဆိုတာဘာပြောတာလဲဆိုတော့တတဝါရဲ့အလိုပုဂ္ဂိုလ်ရဲ့အလိုကိုလိုက်တာမဟုတ်ဘူးသူ့တဘောမှာတဘောရဲ့အလိုကိုလိုက်တာမဟုတ်ဘူးသူဖြစ်เสียရှိတဲ့အတိုင်းဖြစ်သွားတဲ့တဘောသူ့တဘောသူဆောင်နေတာဆိုကြပါစို့ပထဝီဆိုရင်လည်းခက် ပြီးတော့ဆိုရင်ဘုရားတဘောဤတဲ့တဘောရှိမယ်ဘသူရဲ့အလိုကိုလိုက်ပြီးတော့မှဘူးနေတာဤနေတာမဟုတ်သူရဲ့ပင်ကိုတဘာဝအောင်အဲ့ဒါလိုပဲအကုသို့တက်ဆိုရင်လည်းပဲဆင်းရဲတဲ့အကျိုးကိုပေးမယ်ဘသူတဘောကိုမှလိုက်ပြီးတော့ဆင်းရဲတဲ့အကျိုးကိုပေးနေတာမဟုတ် အဲ့လိုကိုယ်သဘောကိုယ်ဆောင်ပြီးတော့ဖြစ်เสียရရှိတဲ့အတိုင်းဖြစ်နေတဲ့သဘောကိုတတ်လို့ခေါ်တယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားကပညာရှိတယောက်ဖြစ်တယ်ဆိုရင်နံပါတ်1ဓာတုကုသလောစာဟောတိဓာတ်တင်တဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုရှိရမယ်ဟိုဒီနေ့တရားကလူငယ်တွေအတွက်ပြင်းစရာများဖြစ်နေမလားလို့ဦးဇင်းကမဟုတ်ခင်တုန်းကနည်းနည်းတော့စဉ်းစားထားတယ်အဲ့လိုပြောတော့လူငယ်တွေကသူ့က ဟုတ်လားအဲ့တော့ဘလို့ပဲဖြစ်ဖြစ်ဦးသင်္ကတော်ပြောเสียရှိတာဟိုတော့သုံးမတိုင်အောင်ပြောရမှာပဲเนาะအဲ့တော့ကိုကဟိုလေးနှစ်တည်းတရားကိုစိတ်ဝင်စားတယ်ဆိုရင်ကိုယ့်ရဲ့ဉာဏ်ပညာတက်ခံဟိုအချိန်လေးကောင်းတယ်လို့နားလည်ပြီးတော့အဲ့လေးနှစ်တည်းတရားတွေကိုစိတ်ဝင်စားဖို့လုပ်တယ်เนาะဦးဇင်းတို့ဒီနေရာမှာစက်မီလို့တကူပြောရင်လေဉာဏ်ပညာဆိုတာမီးတောင်နဲ့တူတယ်လို့ဆိုတယ်ဉာဏ long as they are, me they are. No? Every little bit, Yan Pina Sura, Kirkir and Nenere Ayari, who can see Messen Mamasu, Yaha Gigi Pila. No big thing that Lurkure, Bahama, think Bio, Sima, the Amishida, Malina, the Jongyard in a Potter Pido, Yan Pina, Chimetry, Pitti Vesile. Tajam Pita Gondorano, Kuyan Yan Pina, Wojima, or Miro, Nyodeniama, Lina, the Jongyarigo, Nale, or Josare, a Pine, Lurebo. Tajam, we know Kukyo, the Azagari, who Magnesi, ဇလန်နဲ့မပါဘူးဝိတုကြောင့်လည်းမပါဘူးတဘာဝတရားတို့ရဲ့သဘောလက္ခဏာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာကိုပြောမှာပေါ့နော်အဲ့ဒါဦးဇင်းတို့အခုပါပြောနေတော့ဓာတုကုသလောစာဓာတ်တင်နဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းခြင်းမှုရှိရမယ်တဲ့နံပါတ်1နောက်နံပါတ်3ကပါလဲဆိုတော့ပရိစ္ဆာသမုပ္ပါဒကုသလောစာဟောတည်တယ် ပရိစ္ဆာသမုပ္ပါဒကုသလောစာဟောတည်တယ်ပရိစ္ဆာသမုပ္ပါဒနဲ့ပတ်သက်ပြီးတော့လည်းလိမ္မာကျွမ်းခြင်းမှုရှိရမယ်ပရိစ္ဆာသမုပ္ပါဒဆိုတာကအကြောင်းအကျိုးသဘောပေါ့ပရိစ္ဆာအဆွဲပြုပြီးတော့အကြောင်းပြုပြီးတော့သမုပ္ပါဒဖြစ်လာတဲ့သဘောဒါကြောင့်ဒါဖြစ်လာတာဒါဟာဒါကြောင့်ဖြစ်တာဒါမဖြစ်ရင်ဒါမဖြစ်ဘူးဒါဖြစ်ရင်ဒါဖြစ်တယ်အဲ့လိုမျိုးအကြောင်းအကျိုးသဘောအဲ့ဒါကိ barung sorong. Tanah tanah kudelosa hodi. Ajang hodi, mahodi. Ajang tanah hodi, mahodi. Orang ini lima jam jemu siapa? Sulur apa? Dah apa sih naiknya tak boleh sih dah. Tuh mahu macam naiknya tak boleh sih dah. Sih naik dah, macam sih naik dah. Wu lima jam jemu siapa? Tuah Allah yang cerai. Biar di lehu ya ajang wu. Dijengnya tuah piaga sih mawa. Sih anak aku romnya yang bijak sih wu. Ajang biu biu wu, no? Aduh romnya tuah piaga. Ananare. ปัญญาชีเตียวဖြစ်ခြင်းနဲ့ဆိုလို့ရှိရင်ဓာတုကုသလောစာဟောတိဓာတိနဲ့ပတ်သက်ပြီးတော့၄မှာကျွမ်းခြင်းရမယ်အာယတနာကုသလောစာဟောတိအာယတနာ၄နဲ့ပတ်သက်ပြီးတော့၄မှာကျွမ်းခြင်းရမယ်ပရိစ္ဆာသမုပ္ပါဒကုသလောစာဟောတိပရိစ္ဆာသမုပ္ပန်နဲ့ပတ်သက်ပြီးတော့၄မှာကျွမ်းခြင်းမှုရှိရမယ်ဌာနာဌာနကုသလောစာဟောတိအရာဌာနဟောတိမဟုတ်တိအကြောင်းဟောတိမဟုတ်တိတို့၌၄မှာကျွမ်းခြင်းမှုရှိရမယ်ဒါ မြတ်စွာဘုရားတဲ့ဓာတ်တွေကိုလိမ္မာကျွမ်းကျင်ရမယ်ဆိုတာဘယ်လောက်ထိလိမ္မာကျွမ်းကျင်ရမှာလဲသိထားရမှာလဲနားလည်ထားရမှာတော့ဟောတခင်တက်လာပြီနော်အဲ့တော့မြတ်စွာဘုရားကအာနန္ဒာတဲ့ဓာတ်တွေကိုလိမ္မာကျွမ်းကျင်ရမယ်ဆိုတဲ့နေရာမှာဓာတ်38ပါးနဲ့ပတ်သက်ပြီးတော့သိထားရမယ်နားလည်ထားရမယ်လိမ္မာထားရမယ်ကျွမ်းကျင်ထားရမယ်နောက်ဓာတ်ပဲ၅ပါးတယ်လို့များ38ပါးအဲ့ဒီဓာတ်38ပါးကိုမြတ်စွာဘုရားကနော်6စုံတစုံတစုံကို3မျိုးပေါ့နော်တစုံတစုံကို3မျိုး6စုံဆိုတော့18မျိုးပေါ့ပထမတစုံကဘာတော့ဆိုတော့သက္ခုတ္တရူပတ္တသက္ခုဝိညာဏတ္တဟောသက္ခုတ္တဆိုတာကဒီသက္ခုပတာကမျက်စိကိုပြောတာနော်မြင်တဲ့တဘောနော်ယူပါယုံကိုဟောတို့ကအာယုံပုံဖော်နိုင်တဲ့ယူပါယုံကိုသိနိုင်တဲ့တဘောပေါ့ဟုတ်လားအေးနောက်ပြီးတော့ရူပတ္တဆိုတာကတော့အစင်းမျိုးစုံနော်ယူပါယုံဟုတ်လားနောက်အဲ့ဒီဦးဇင်းတို့အဲ့ဒီမျက်စိနဲ့အစင်းနဲ့တွေ့တဲ့အခါမှာတိုက်ဆိုင်မှုရှိလာတဲ့အခါမှာသက္ခုဝိညာဉ်ဆိုတဲ့မြင်တာကိုသိတယ်ဆိုတဲ့သဘောမြင်သိစိတ်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီမြင်ခြင်းနဲ့ပတ်သက်ပြီးတော့ဓာတ်ပဲမျိုးတော့၃မျိုးသက္ခုတ္တဆိုတဲ့မျက်စိရဲ့ရူပတ္တဆိုတဲ့အခြင်းရဲ့နော်ပြီးတော့သက္ခုဝိညာဏတ္တဆိုတဲ့မြင်သိစိတ်ရဲ့နော်ဟုတ်ပြီနော်အေးနောက်ဦးဇင်းတို့ဒုတိယကဘာလို့ဆိုတော့ပေတတော်ကဒီလောက်ပြောလိုက်ရင်ဖြစ်ဆက်ပြီးတော့ဈိမ့်မိမယ်ထင်ပါတယ်နော်သောတာတ္တရေသတ္တတ္တရေသောတဝိညာဏတ္တရေသောတာတ္တဆိုတာကနာနော်သတ္တတ္တဆိုတာကအတန်မျိုးစုံသောတဝိညာဏတ္တဆိုတာကဇာတိစိတ်ဟုတ်လားအေးအဲ့လိုပဲနှာခေါင်းရေအနံ့ရေနန္တိစိတ်ရေလျှာရေအရနာရေဇာတိစိတ်ရေကာယပတာရဆိုတဲ့ဒီကိုအကြည့်ရုပ်ရေပြီးအတွေ့အထိမျိုးစုံဆိုတဲ့ဖုဒ္ဓဘာယုံရေပြီးတော့ဘာလို့အဲ့ဒါကိုသိတယ်ဆိုတဲ့နော်တွေ့တိစိတ်ရေဟုတ်လားကာယဝိညာဏတ္တပေါ့နော်နောက်ပြီးတော့ဘာလို့မနောတ္တမနောဝိညာဏတ္တဓမ္မတ္တပေါ့နော်စိတ်ရဲ့ဓမ္မယုံရဲ့နောက်တွေးတိစိတ်ရဲ့လို့ဆိုကြပါမျိုးအဲ့တော့ဦးဇင်းတို့6စုံတစ်မျိုးတစ်မျိုးကိုတစ်စုံတစ်စုံကို3မျိုးဆိုတော့ဓာတ်38ပါအဲ့ဒါကိုမြတ်စွာဘုရားကအဲ့ဒီအစီအစဉ်လေးတိုင်းဟောတယ်ဟိုတချို့နေရာတွေမှာကြားတော့တယ်ပဲဒီဓာတ်တွေနဲ့ပတ်သက်ပြီးတော့အတွင်းအပြင်နောက်ထပ်ပွင့်လာတဲ့သဘောကြည့်ကြပါစို့အတွင်းဆိုတာကမျက်စိနာတာလျှာကိုစိတ်6မျိုးဟောတာကိုဦးဇင်းတို့ဘိုးဘုရားတော်ဘုရားကြီးကတော့အခန့်တက်လို့သူကသုံးနှုန်းတာနော်ဦးဇင်းတို့အပြင်ကနေပြီးတော့အခြင်းအတ္တအနတ်ရတာအတွေ့အထိဓမ္မယုံဆိုတဲ့အာယုံ6မျိုးရှိတယ်အဲ့ဒီအာယုံ6မျိုးကိုကြားတော့အတိုက်တက်လို့ပြောတယ်အဲ့ဒီအခန့်တက်နဲ့အတိုက်တက်နဲ့တွေ့တဲ့အခါမှာ သူကြပါစို့မျက်စိနဲ့အခြင်းနဲ့တွေ့လာတဲ့အခါမှာမြင်ပြီးစေဆိုတာဖြစ်လာတယ်။အဲ့ဒီဝိညာဏတ္တသကုဝိညာဏတ္တသောတဝိညာဏတ္တခန္ဓာဝိညာဏတ္တဇိဝဝိညာဏတ္တကာယဝိညာဏတ္တမနောဝိညာဏတ္တကိုကြတော့အပွင့်တက်လို့ဆိုရသုံးတယ်။အခန္ဓာ6မျိုးရဲ့အတိုက်တ္တ6မျိုးရဲ့အပွင့်တက်6မျိုးရဲ့6ခုသုံးပြီဆိုတော့သူလည်းပဲဆက်ချက်ပါအတူတူပါပဲ။သောသောကမြတ်စွာဘုရားဟောတဲ့အစီအစဉ်လေးကတော့သူကတပိုင်းပြီးသွားတာပေါ့မျက်စီရဲ့အစဉ်ရဲ့မြင်သိစေရဲ့နားရဲ့အတန်ရဲ့ကြားသိစေရဲ့အစာရှိတဲ့ဖြင့်အဲ့ဒီ38မျိုးသောဓာတ်တွေကိုလိမ္မာကျွမ်းကျင်မှုရှိရမယ်သိမြင်နားလည်မှုရှိရမယ်မျက်စီဆိုတာဘလို့သဘောရှိလဲအစဉ်ဆိုတာဘလို့သဘောရှိလဲမြင်သိစေဆိုတာဘလို့သဘောရှိလဲအစာရှိတဲ့ဖြင့်ဒါဦးဇင်းတို့အသေးစိတ်အကျေပြောဖို့အချိန်မရဘူးနော်ဒါကိုဟိုရှင်းရှင်းပြန့်ပြန့်ကိုယ့်ရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းသိကျင်တယ်ဆိုရင်ကိုယ်ကိုယ်တိုင်ဆက်ပြီးတော့သိလာဖို့လိုမယ်ပေါ့အဲ့တော့အနန္နာတဲ့ဓာတ်တွေကိုလိမ္မာကျွမ်းကျင်ရမယ်ဆိုတာအဲ့ဒီဓာတ်38ပါးကိုသိရမယ်နားလည်ရမယ်ကျွမ်းကျင်ရမယ်လိမ္မာရမယ်ဒါဓာတ်နဲ့ပတ်သက်ပြီးတော့ဒါကအခြေကအကြဆုံးပါပဲအဲ့လိုမြတ်စွာဘုရားကဟောတဲ့အခါကျတော့ရှင်အနန္ဒာကဆက်ပြီးတော့မေးတယ်မြတ်စွာဘုရားတဲ့ဓာတ်တွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမယ်ဆိုတဲ့နေရာမှာနောက်ထပ်ဓာတ်နဲ့ပတ်သက်ပြီးတော့ဟောကြားလို့ရပါသေးသလားပြောလို့ရပါသေးသလားတဲ့ဒါကမြတ်စွာဘုရားရဲ့သတ္တဉ္ဇဉ်ဉာဏ်ရဲ့အစွမ်းတတိကိုယုံကြည်လို့ရှင်အနန္ဒာကမေးတာပါ။မြတ်စွာဘုရားဆိုတာကဒေသနာအရမှာအလွန်တရာမှာကျွမ်းကျင်လိမ္မာတော်မူတာကိုဟုတ်လား။ဓာတ်နဲ့ပတ်သက်ပြီးတော့တစ်မျိုးနားလည်အောင်နောက်ထပ်တစ်မျိုးပြောလို့ရသေးသလားလို့မေးတာ။အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကအနန္ဒာရသေးတယ်တဲ့။ဓာတ်နဲ့ပတ်သက်ပြီးတော့နောက်ထပ်ပြောလို့ရသေးတယ်။အဲ့ဒါကဘာလို့ဆိုတော့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသတ္တဝိညာဏတ္တ6မျိုးပထဝီအဘောတေဇောဝါယောဆိုတဲ့မဟာဘူကြီး၄ပါးဒါပေတို့သိတယ်။နောက်ပထဝီဓာတ်အဘောဓာတ်တေဇောဓာတ်ဝါယောဓာတ်ပြီးတော့အာကာသတ္တအာကာသတ္တဆိုတာကတော့အချားအပေါက်ပေါ့ကလချားထားတဲ့သဘောဆိုကြပါစို့လူဆိုရင်ဒီမျက်လုံးထဲမှာအာကာသရှိမယ်နှာခေါင်းပေါက်ရှိမယ်ပါးစပ်ပေါက်ရှိမယ်နားပေါက်ရှိမယ်အဲ့လိုပဲအတွင်းထဲမှာလည်းကုဋ္ဌာတ္တခုနဲ့တစ်ခုကြားမှာအချားအချားဆိုတဲ့အာကာသသဘောမရှိဘူးလားရှိတယ်အဲ့ဒါဘာလို့လို့မေးရင်အာကာသဓာတ်ဒါကတော့ဥစဉ်တို့ရုပ်ဓာတ်၅မျိုးပေါ့ပြီးတော့ဥစဉ်တို့နံဓာတ်တွေကအဓိကကြတာကိုပဲပြောလိုက်တယ်ဝိညာဏဓာတ်ဝိညာဏဓာတ်ဆိုတာကသောတော်ကပြောခဲ့တဲ့သကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇိဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်အဲ့တော့ပိဋကပေါင်းသူတော်ကောင်းတို့ဒီဓာတ်၆ပါးနဲ့ပတ်သက်ပြီးတော့လည်းပဲလိမ္မာကျွမ်းကျင်ရမယ်အဲ့ဒါကျေးဇူးတော်ရှင်လေးဆိုလျာကြီးရေးတဲ့ကမ္မဋ္ဌာန်းကျမ်းတော်တော်များများမှာဒီရုပ်တ္တနတ္တတွေနဲ့ပတ်သက်ပြီးတော့နားလည်အောင်ရှင်းတဲ့နေရာမှာဆိုကြီးကဒီဓာတ်၆ပါးကိုမူတည်ကံပြီးတော့ပြောတာလေရေးတာလေတော်တော်များနေပေါ့။နောက်ပတိအာဘောတေဇောဝါယောအာကာသဝိညာဏဆိုပြီးတော့ဓာတ်ပဏမျိုးတော့6မျိုး။အဲ့ဒါလို့မြတ်စွာဘုရားကဓာတ်၆ပါးကိုလိမ္မာကျမ်းကျင်ရမယ်လို့ဟောလိုက်တော့ရှင်အနန္ဒာကထပ်နေတယ်။မြတ်စွာဘုရားတဲ့ဓာတ်နဲ့ပတ်သက်ပြီးတော့နောက်ထပ်ဟောပြောလို့များရပါသေးလား။ရသေးတယ်တဲ့။ဒါဗဟုသုတတွေနော်ဒကာကြီးမိုင်းများအေးဒါမျိုးနဲ့ပတ်သက်ပြီးတော့အကြာမြင်များဖို့အလွန်ရည်ကြီးရလို့ထင်တယ်ဟုတ်လားအဲ့လိုရသေးတယ်လို့ပြောတော့ဟောမြတ်စွာဘုရားကဗာဆက်ဟောတော့ဆိုတော့အနန္နာတဲ့ဓာတ်တင်နဲ့ပတ်သက်ပြီးတော့နောက်ထပ်ပြည့်ညက်လို့ဟောလို့ပြောလို့ရသေးတယ်အဲ့ဒါဘာလို့ဆိုတော့ဒုက္ခဓာတ်ဒုက္ခဓာတ်သောမနတ္တဓာတ်ဒေါမနတ္တဥပေက္ခဓာတ်အဝိဇ္ဇာဓာတ်လို့6မျိုးဟောလို့ရသေးတယ်ဟောဒုက္ခဆိုတာကကိုယ့်ရဲ့ချမ်းသာခြင်းဒုက္ခဆိုတာကကိုယ်ရဲ့ဆင်းရဲခြင်းသောမနတ္တဆိုတာကစိတ်ရဲ့ချမ်းသာခြင်းဒေါမနတ္တဆိုတာကစိတ်ရဲ့ဆင်းရဲခြင်းနော်ကိုချမ်းသာကိုဆင်းရဲကဒုက္ခဒုက္ခစိတ်ချမ်းသာစိတ်ဆင်းရဲကသောမနတ္တဒေါမနတ္တဟောဥပိ္ခာဆိုတာကြတော့တို့ကဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်နော်ချမ်းသာတာလည်းမထင်ရှားဆင်းရဲတာလည်းမထင်ရှားအတုခမတုခချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်အလေအလက်လေးလူရှုတဲ့သဘောနော်အဲ့ဒါကိုဥပိ္ခာဓာတ်ဝေဒနာပိုင်းဆိုင်ရာဓာတ်၅မျိုးပြောလိုက်တယ်။ဒုက္ခဓာတ်ဒုက္ခဓာတ်သောမနတ္တဓာတ်သောမနတ္တဓာတ်ဥပေက္ခဓာတ်ပြီးတော့ပါတော့အဝိဇ္ဇာဓာတ်တဲ့အဝိဇ္ဇာဓာတ်ဆိုတာကအမှန်တရားကိုသိမြင်နားလည်တဲ့သဘောမရှိတဲ့မောဟတရားကိုပြောတာ။ကံကံရဲ့အကျိုးကိုမသိတာဓမ္မတဘာဝတွေကိုမသိတာအကြောင်းအကျိုးတွေကိုမသိတာလက္ခဏာရေးသုံးပါးကိုမသိတာတစ္ဆာ၄ပါးကိုမသိတာအစရှိတဲ့ဖြင့်မသိတာတွေအများကြီးရှိတယ်ပေါ့။ဟုတ်လားအဲ့ဒီမသိမှုတွေဟာဘာတုံးလို့မေးရင်အဝိဇ္ဇာဓာတ်ပဲ တချို့အဝိဇ္ဇာတက်အလွန်ကြီးကျယ်တယ်ပေါ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်မယ်ဆိုတာလေးတော့တောင်းသူတို့မှသိမြင်နားလည်နိုင်တဲ့ဉာဏ်ပညာအလင်းကိုမရဘူးအလွန်တရာမှမှောင်းနေတယ်လို့ဆိုကြပါစို့နော်အဲ့လိုမျိုးပိဋကပေါင်းတဲ့ကောင်တို့အဝိဇ္ဇာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အကျေချဲ့မယ်ဆိုရင်တရားအလွန်ရှည်သွားလိမ့်မယ်နော်အေးဒါကတော့ဒီနေ့တရားကတော့မှတ်သားစရာအလွန်များလိမ့်မယ်တို့တော့ခွေတွေရိုက်ထားတာရှိတဲ့သူကြောင့်ကိုကသိကျင်တဲ့နားလည်ကျင်တဲ့ဆိုရင်ထပ်ဖွင့်ပြီးတော့သိလာလို့မရဘူးလားရတယ်ဒါကြောင့်တစ်ခုတစ်ခုကိုဦးဇင်းတို့အရင်ကြီးအကျေချဲ့ပြီးတော့ပြောနေလို့ဖြစ်မှာမဟုတ်ဘူးနော်အေးအဲ့တော့ဦးဇင်းတို့ဒုတိယအတတိယမြောက်ဓာတ်နဲ့ပတ်သက်ပြီးတော့ပါထုတ်လိုက်တော့ဒုက္ခဓာတ်ဒုက္ခဓာတ်သောမနတဓာတ်သောမနတဓာတ်ဥပေက္ခဓာတ်အဝိဇ္ဇာဓာတ်ဆောက်ပြောဒီတော့ရှင်အနန္ဒကမြတ်စွာဘုရားတဲ့နောက်ထပ်ဓာတ်တွေနဲ့ပတ်သက်ပြီးတော့ဟောကြားလို့ရပါသေးသလားဒီတော့မြတ်စွာဘုရားကရသေးတယ်တဲ့အဲ့ဒါပါတော့ဆိုတော့ကာမဓာတ်နိခမဓာတ်ဇာဘာဓာတ်အဗျာဘာဓာတ်ဝိဟိန္တာဓာတ်အဝိဟိန္တာဓာတ်လို့ဆန့်ကျင်ဘက်၃တွဲဓာတ်၆မျိုးဟုတ်လို့ပြောလို့ရသေးတယ်တဲ့နော်ကာမတ္တဆိုတာကနော်ဒီကာမဂုဏ်အာယုန်တွေပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဓာတ်တဘာဝမျိုးဟုတ်လားအေးနိခမတ္တဆိုတာကသူနဲ့ဆန့်ကျင်ဘက်နော်ဒီလောကကဆွမြောက်ဖို့သူကကြိုးစားတဲ့အနေအထားမျိုးဒီနေရာဖြင့်ကုသိုလ်ကောင်းမှုမှန်သမျှကိုနိခမတ္တထဲကိုထည့်လို့ရပါတယ်နော်ကာမနဲ့နိခမပေတပေါင်းသူတော်တို့ဒီနေရာမှာဝိတ္တဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့မှတ်သားဖို့မယ်လို့ထင်ပါတယ်ကာမဝိတ္တနိခမဝိတ္တဟုတ်လားကာမဝိတ္တဆိုတာကာမဂုဏ်နဲ့ပတ်သက်ပြီးတော့တွေးတဲ့အတွေးနိခမဝိတ္တဆိုတာကလွတ်မြောက်မှုနဲ့ပတ်သက်ပြီးတော့ထွက်မြောက်မှုနဲ့ပတ်သက်ပြီးတော့တွေးတဲ့အတွေးသူတို့နှစ်ခုကပါတော့လုံးဝဆန့်ကျင်တယ်။နောက်ကာမတက်ကဘာဥရှိနေဆိုလောဘဥရှိနေတယ်။နော်နိခမတက်ကဘာဥရှိနေဆိုအလောဘဥရှိနေတယ်။ဟုတ်တယ်မဟုတ်လား။အေးနောက်ဦးရှင်တို့ဆန့်ကျင်တဲ့ကဘာတော့နောက်တစ်မျိုးကဗျာပါဒတ္တအဗျာပါဒတ္တဗျာပါဒဆိုတာသူများကိုဆင်းရဲစေခြင်းတာအဗျာပါဒဆိုတာကသူများကိုမဆင်းရဲစေခြင်းဘူးမေတ္တာသဘောဗျာပါဒကတရားကိုကောက်ရင်ဒေါသအဗျာပါဒကတရားကိုကောက်ရင်မေတ္တာတမီးပြောမယ်ဆိုရင်ဒေါသတက်မေတ္တာတက်လို့ပြောရင်လည်းရနိုင်တယ်သို့တော့မြတ်စွာဘုရားကဒီမှာဘယ်လိုဟောတာလဲဗျာပါဒတံအဗျာပါဒတံတနည်းအားဖြင့်ဗျာပါဒဝိတ္တအဗျာပါဒဝိတ္တလို့ဆန့်ကျင်ဘက်အကောင်အဆိုးတွဲပြီးတော့သုံးထားတာဒီမကြဘူးလားကြားဖို့တယ်ဟုတ်နောက်တတိယတရေကပါတဲ့တော့ဝိဟိန္တာဓာတ်အဝိဟိန္တာဓာတ်ဝိဟိန္တာဆိုတာကဒေါသတွေအလွန်အကြီးပြီးတော့အာကာသတွေနဲ့ညင်းစေမယ်ဆိုတဲ့အတွေးမျိုးညင်းစေမယ်ဆိုတဲ့စိတ်ဓာတ်မျိုးနော်တနာကျင်တာမှုမရှိတာညင်းစေကျင်တာနှိပ်စက်ကျင်တာနော်အဝိဟိန္တာဆိုတာကျတော့ကရုဏာတရားပြတ်ထန်းတဲ့တနာကျင်တာတတ်တဲ့သဘောမျိုးဆန့်ကျင်မနေဘူးလားဆန့်ကျင်နေတယ်အဲ့ဒီဝိဟိန္တာတ္တအဝိဟိန္တာတ္တဟာလည်းပဲသိတတ်ပေါင်းတော်အောင်လို့နားလည်ထားရမယ်ဓာတ်သဘာဝတရားတွေပေါ့အဲ့တော့ဦးဇင်းတို့၄ခုမြောက်မြတ်စွာဘုရားဟောလိုက်တဲ့ဓာတ်နဲ့ပတ်သက်တဲ့အပါရတုံးကာမတ္တနိခမတ္တဇာပါတ္တအပြပါတ္တဝိဟိန္တာတ္တအဝိဟိန္တာတ္တဓာတ်နဲ့ပတ်သက်ပြီးတော့၁၈မျိုးတခါ၆မျိုး၃ဟာရှိသွားပြီနော်ဒီအဲ့ဒီလိုဟောလိုက်တဲ့အခါကျတော့ရှင်အနန္ဒကမြတ်စွာဘုရားတဲ့ဓာတ်နဲ့ပတ်သက်ပြီးတော့နောက်ထပ်ဟောလို့ရပါသေးသလားမေးတာပဲမေးတော့မြတ်စွာဘုရားကကြားသေးတယ်ဆိုပြီးတော့ဘာဟောတော့ဆိုတော့အနန္တတဲ့လောကကြီးမှာကာမတ္တရူပတ္တအရူပတ္တလို့ဓာတ်၃မျိုးဟောလို့ရသေးတယ်တဲ့ဟောဒါကတော့ဓာတ်တွေကိုတစ်ဖြည်းပြန်ပြီးတော့တစ်မျိုးပြန်ပြီးတော့အချင်းချုပ်ပြီးတော့ဟောလိုက်တာပေါ့ကာမတ္တရူပတ္တအရူပတ္တကာမရူပအရူပဟုဘဝ၃တပ်ဘုံ၃ရက်၌အစရှိတဲ့ပြင်ဘုရားရှိခိုးတွေပါရရဘူးတယ်မဟုတ်လားနော်ကာမတ္တဆိုတာကဒီကာမဘုံမှာရှိတဲ့သဘောတဘာဝတွေကကာမတ္တပဲရူပတ္တဆိုတာကရူပဇံရလို့ရူပပြမဘဝကိုရသွားပြီဆိုတဲ့အခါမျိုးမှာဖြစ်ပေါ်လာတဲ့သဘောတဘာဝတွေကရူပတ္တပဲအရူပတ္တဆိုတာကတော့အရူပဘုံဘဝဘုံဌာနမှာဖြစ်ပေါ်နေတဲ့သဘောတဘာဝတွေကိုအရူပဇံလို့ခေါ်တယ်ဟုတ်လားသုံးတဲ့တဲ့ဘုံနဲ့ခွဲကြည့်ရင်တော့ပို့ပြီးတော့နားလည်နိုင်မယ်ပေါ့နော်အပေလေးဘုံရင်သူ့ဘုံရင်နတ်ဘုံရင်ဒါတွေကဘာလို့ကာမတ္တတွေပေါ့သောရူပဇံဘုံဒီမှာရှိတာကရူပဒ။နောက်အရူပဇံကြောင့်ဖြစ်တဲ့အရူပဘုံမှာရှိတာကအရူပဒ။ဟော။ကာမရူပအရူပဓာတ်သုံးမျိုး။နော်။ဒီတက်တွေဟာသူသဘောသူဆောင်းနေတာပုဂ္ဂိုလ်တ attva ရဲ့အတူကိုဘာမှလိုက်တာမဟုတ်။ဒါကိုလည်းနားလည်ဖို့လိုတယ်နော်။အေး။အဲ့ဒီမှာနောက်ထပ်ဓာတ်နဲ့ပတ်သက်ပြီးတော့ဟောလို့ရသေးသလားဆိုတော့မြတ်စွာဘုရားကဓာတ်နဲ့ပတ်သက်ပြီးတော့နောက်ဆုံးဟောလို့ရသေးတယ်တဲ့။အဲ့ဒါဘာလဲဆိုတော့သင်္ခတာဓာတ်အသင်္ခတာဓာတ်ဟောပေတတုသုံးနှုတ်နေတဲ့သုံးနှုတ်နေကြသကလုံးလေးတွေပါပဲဟုတ်လား သင်္ခတာဓာတ်အသင်္ခတာဓာတ်သင်္ခတာဆိုတာကပြုပြင်ရတဲ့သဘောလုပ်ပေးရတဲ့သဘောတည်ဆောက်ယူရတဲ့သဘောဒါသင်္ခတာတရားပါယုတ်တဏ္ဍတရားဒါသင်္ခတာတတ်တွေပါပဲနောက်ယုတ်နဓမ္မသဘောတရားတွေဟာသင်္ခတာဓာတ်အသင်္ခတာဓာတ်ဆိုတာကပြုပြင်စရာမလိုတဲ့တည်ဆောက်စရာမလိုတဲ့ပင်ကိုအရှိဟုတ်လားဘာလို့ဆိုရင်နိဗ္ဗာန်နော်နိဗ္ဗာန်ဟာအသင်္ခတာဓာတ်တဲ့အဲ့ဒါကိုနားလည်ဖို့ကတော့မဉ္ဇဉ်ပူဉ္ဇဉ်ရမှရှင်းရှင်းလင်းလင်းသိနိုင်နားလည်နိုင်တဲ့အနေအထားရှိမယ်နော်အဲ့ဒါဘေးတပေါင်းသူတော်ကောင်းတို့ဓာတ်နဲ့ပတ်သက်ပြီးတော့နောက်ဆုံးပြောလိုက်တာကသင်္ခတာဓာတ်အသင်္ခတာဓာတ်တဲ့အဲ့တော့ဒီနေရာမှာဦးဇင်းတို့ဘေးတပေါင်းသူတော်ကောင်းတို့ပညာရှိတယောက်ဖြစ်ဖို့အတွက်လိမ္မာကျွမ်းကျင်ရမယ့်အရာလေးမျိုးတည်းကပထမဓာတုကုသလောစာဟောတိဓာတ်နဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမယ်ဓာတ်ဆက်ရှင်မျိုးပြောလိုက်တဲ့ဓာတ်6မျိုး3ခါပြောလိုက်တယ်2မျိုးအဲ3မျိုးတစ်ခါပြောလိုက်တယ်2မျိုးတစ်ခါပြောလိုက်တယ်ဒါဓာတ်နဲ့ပတ်သက်ပြီးတော့အဲ့ဒီလိုပြောပြီးတော့မြတ်စွာဘုရားကအာယတနာနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမယ်ဆိုတာကဘာကိုပြောတာလဲဆိုတော့တဲ့အာယတနာကဘယ်နှပါးရှိတယ်လို့ကြားဖို့တော့7ပါးနော်6ပါး2မျိုးရှိတာဟုတ်နော်အဲဣစ္ဆတိကာယရဏဘာဟိရာယရဏဣဇတိကာယရဏဆိုတာကအတွင်းမှာဖြစ်နေတဲ့အာယရဏ6မျိုး။ဘာဟိရာယရဏဆိုတာကအပြင်မှာဖြစ်နေတဲ့အာယရဏ6မျိုး။အတွင်းမှာဖြစ်နေတဲ့အာယရဏ6မျိုးကဘာလို့ဆိုတော့မျက်စိနာနာလျာကိုယ်စိတ်။အပြင်မှာဖြစ်နေတဲ့အာယရဏ6မျိုးကဘာလို့အခြင်းအတန်အနတ်အရာသာအတွေ့အထိအကြာစီအတွေ့လို့ဆိုရမယ်ဓမ္မယုံ။ဓမ္မယုံကတော့နှစ်ပေအခြေကြီးပါဒါကဥစဉ်ကတော့နားလည်တွေ့တာလေးကိုပြောလိုက်တာပါ။ဟုတ်လား။အေးအဲ့ဒီအာရဏတွေနဲ့ပတ်သက်ပြီးတော့နားလည်ဖို့ဆိုတာကသောတော်ကဓာတ်တွေထဲမှာသူကအကျုံးဝင်သွားပြီးသားပါတကယ်တမ်းကတော့တို့တော့မြတ်စွာဘုရားကဒီအာရဏ7ပါးနဲ့ပတ်သက်ပြီးတော့အလွန်တရာမှမြတ်စွာဘုရားအကျင့်တော်ဟောအဲ့ဒါကြောင့်ဦးဇင်းတို့တန်ယုတ်၅ကျမ်းထဲမှာသလာရဏဝက္ခဆိုပြီးတော့တန်ယုတ်တရားတသက်အာရဏနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဟောပြောချက်တွေကိုရှုထားတာရှိတယ်။သလာရဏဝက္ခလေသလာရဏဆိုတာသအာရဏနော်အာယတနာ6ပါးဟုတ်လားသောတော်ကအာယတနာ6ပါးလို့ပြောတာလည်းမမှားပါဘူးဟုတ်လားတို့တော့အကုန်လုံးရအောင်ပြောမယ်ဆိုရင်တော့အာယတနာက7ပါးရှိတယ်ဟုတ်လားအဲ့တော့ဒီအာယတနာတွေနဲ့ပတ်သက်ပြီးတော့လည်းပဲဒကာဓမ္မတို့ဦးဇင်းတို့တွေကလိမ္မာထားရမယ်ကျွမ်းကျင်ထားရမယ်သူတို့ဟာဘယ်လိုသဘောတဘောဝရှိလဲဆိုတာကိုသိထားရမယ်မြင်ထားရမယ်ဒီနေရာမှာဦးဇင်းတို့အာယတနာတွေနဲ့ပတ်သက်ပြီးတော့ဟောပြောထားတဲ့ဒေသနာတွေအများကြီးရှိတယ်ဆိုကြပါစို့ဒီအတွင်းအာယတနာ6ပါးဟာသမုဒိယကြီးများနဲ့တူတယ်လို့မြတ်စွာဘုရားဟောတာရှိတယ်။နော်ဦးဇင်းတို့ဟောထားတာလည်းတချို့နာဘူးကောင်းနာဘူးပါလိမ့်မယ်။သမုဒိယများကိုကူပြီးသူဆိုပြီးတော့လေဟုတ်လား။အေးအဲ့ဒါဘာတုံးဆိုတော့ဘလို့တူတာတုံးဆိုတော့ဒီမျက်စိဆိုတဲ့သဘောတရားဟာနော်သူကရူပါယုံဆိုတဲ့အဟုံကသူ့ကိုဝင်ဆောင်လိုက်တာနဲ့လိုင်းတဘိုးတွေအမျိုးမျိုးထန်ပြီးတော့ဝဲတွေအမျိုးမျိုးထပ်ပြီးတော့တတ္တဝါကိုဆွဲနှစ်နိုင်တဲ့အသံတ္တိရှိတယ်။ဒါကြောင့်မျက်စိဟာသမုဒိယကြီးနဲ့တူတယ်။နော်လိုင်းအမျိုးမျိုးဝဲအမျိုးမျိုးနဲ့ဆွဲနှစ်နိုင်တဲ့သဘောရှိတယ်။ဒါဆိုကြပါစို့အဆင်းကိုမြင်လိုက်တယ်။ဟာကြိုက်တယ်ဆိုရင်တော့ဒါကဝဲထသွားတာပေါ့။ဟာမကြိုက်ဘူးဆိုရင်တော့ဒါကလိုင်းထန်သွားတာ။ဘေးတို့ခံစားတတ်မယ်လို့ဦးဇင်းထင်တယ်နော်။ဆောက်ကြိုက်တယ်ဆိုရင်တော့ဘာဖြစ်သွားလဲဝဲထသွားတယ်လဲပြီးတော့သူကလည်းနှစ်တော့မှရစ်တီရစ်တီဖြစ်နေတာဟုတ်လားမကြိုက်ဘူးဆိုတော့ဘာလို့ဖိုင်းထံသွားတယ်ခက်ထံတယ်ဖြူဖြတ်ပြင်းတယ်တိုက်ခိုက်ပြင်းတယ်ဆိုတဲ့သဘောမျိုးဘယ်မှာဖြစ်တာဒီမျက်လုံးထဲမှာဖြစ်နေတာနှကင်ကြားပြီဆိုတော့ဘောကြိုက်တယ်ဆိုရင်ဝဲထသွားတယ်မကြိုက်ဘူးဆိုရင်တော့ဖိုင်းထံသွားတယ်ဒါကြောင့်ဒီမျက်စိနာနာလျာကိုသိသည်သမုဒ္ဒရာကြီးတွေနဲ့တူတယ်အတော်ကြောင့်ဆရာကောင်းတယ်ဆိုတဲ့အသေးပဲပေါ့ဒါယဟန္တာဖြစ်မှဒီသဘုဒ္ဓရာတွေကိုကူးမြောင်းနိုင်တဲ့အနေအထားမှရှိတာအဲ့ဒါလိုပဲမျက်စိနာနာတရားကိုသိဟာသဘုဒ္ဓရာနဲ့တူတယ်လို့ယူပါယုံတတ္တယုံကဏယုံရတ္တယုံဖုဋ္ဌကယုံဓမ္မယုံဆိုတဲ့အာယုံ6ပါးဟာလည်းပဲသဘုဒ္ဓရာကြီးနေတဲ့တူရပါလေ။ဘောင်းဆိုသူတို့ကလည်းပဲပြီးနိုင်ဆုံးနိုင်တယ်လို့ကိုမရှိဘူး။ဟုတ်လား။သူတို့ကလည်းပြီးနိုင်ဆုံးနိုင်တယ်လို့မရှိဘူး။နော်အမျိုးမျိုးဒုက္ခအကြီးအကျယ်ပေးနိုင်တဲ့သဘောနော်အဲ့လိုမျိုးပြေးတဲ့ပေါင်းသူတော်တို့အာရဏနဲ့ပတ်သက်ပြီးတော့အများကြီးကြွန့်ကျင်မှုရှိရမယ်လိမ္မာမှုရှိရမယ်ဒီနေရာမှာဦးဇင်းတို့အာရဏလို့ပြောလိုက်တော့ဟိုအလွန်ပြောစရာကောင်းတဲ့သုတ်တန်တစ်ခုရှိရဲ့လေနော်မျက်စိနာနာလျာကိုသိဆိုတဲ့ဒီသလာရဏအာရဏ6မျိုးကိုတရား6កောင်းနဲ့ဥမာပြီးပြီးတော့ဟောထားတဲ့သုတ်တန်နာဖို့တယ်မဟုတ်လားနော်မြတ်စွာဘုရားကစစ်စားရမတူတဲ့တရား6កောင်းဘူးတဲ့ ကျိုးချောင်ချောင်နဲ့တကောင်ကိုကျိုးတစ်ချောင်းတည်ချီပြီးတော့နောက်ထပ်ကျန်တဲ့ကျိုးအရင်းလေးကိုတထုံးနဲ့ထုံးထားလိုက်တယ်။အဲ့လိုဆိုရင်တရား6ကောင်ကစစ်စားရနေရာမတူတဲ့အတွက်ကြောင့်ကိုစစ်စားတဲ့နေရာကိုကိုယုံရမယ်ပေါ့။ဟုတ်လား။ယုံလို့ရှိရင်ကျိုးတုံးကြီးကတင်းပြီးတော့နေမယ်ပေါ့။အဲ့တော့စစ်စားရမတူတဲ့တရား6ကောင်ဆိုတာကဘာပြောတာလဲဆိုတော့မွေရယ်၊မိချောင်းရယ်၊ငှဲ့ရယ်၊အိမ်ကွေးရယ်၊တောကွေးရယ်၊မြောက်ရယ်နော်။မွေရဲ့မိချောင်းရဲ့ငှက်ရဲ့အိမ်ကွေးရဲ့တောကွေးရဲ့မြောင်ရဲ့အဲ့ဒီတရား6ပေါင်းကိုကျိုး6ချောင်းနဲ့ကြည်ပြီးတော့ကျိုးအရင်းတွေကိုတထုံနဲ့ထုံထားလိုက်တော့မွေကလည်းပဲတောင်ဖို့ကိုဝင်မယ်ဆိုတော့သူကလည်းယုံမယ်ဟုတ်လားမိချောင်းကလည်းရေကိုဆင်းမယ်ဆိုပြီးတော့ယုံမယ်ငှက်ကလည်းကောင်းငင်ကိုပြန်မယ်ဆိုတော့ယုံမယ်အိမ်ကွေးကလည်းမိဖို့ချောင်းကိုသွားမယ်ဆိုတော့သူကလည်းယုံမယ်တောကွေးကလည်းပဲသင်္ကန်းကုန်းကိုသွားမယ်သူကအလောင်းကောင်းတွေပါလိရှိတဲ့နေရာကိုနှစ်သက်တာအိုးဟုတ်လားမြောက်ကလည်းပဲတော့အုပ်ကိုဝင်မယ်ဆိုပြီးတော့သူကလည်းယုံတယ်။ယုံတော့အားချင်းကညီမျှနေတဲ့အခါကျတော့ကျိုးတုံးကြီးကတင်းနေတယ်တကောင်းတကောင်းဘယ်ကောင်းမှအရှုံးမပေးဘူး။အဲ့ဒီလိုယုံရရင်လည်းနောက်တော့ဘာဖြစ်တုံးဆိုတော့အားအကောင်းဆုံးကောင်ရဲ့နောက်ကိုကျန်တဲ့၅ကောင်ကလိုက်သွားရတယ်တဲ့။အဲ့တော့အားအကောင်းဆုံးကောင်ကလည်းအမြဲထာဝရမရှိဘူး။ဒီတစ်ခါမှဟိုမြောက်ကအားကောင်းရင်အားကောင်းတော့နောက်တစ်ခါမှမွေကအားကောင်းရင်လည်းအားကောင်းသွားမယ်။ဘေကောင်ကအားကောင်းမယ်လို့တရတိပြောလို့မင်ရဘူးအားကောင်းခြင်းနဲ့အကောင်ကကောင်းခြင်းနဲ့ချိန်မှကောင်းမယ်ကောင်းလာပြီဆိုရင်ကျန်တဲ့၅ကောင်ကသူ့နောက်ကိုလိုက်ရမယ်ဒါကမြတ်စွာဘုရားပေးတဲ့ဥပမာပါအဲ့လိုပဲဒီကရမတုပ္ပိနေရဲ့ခန္ဓာကိုယ်မှာဒီတရား6ကောင်နဲ့တူတဲ့အာရဏ6ပါးအတင်းအာရဏ6ပါးရှိတယ်တဲ့အဲ့ဒါကမျက်စိနာနာလျာကိုစိတ်ပေါ့အဲ့ဒီတရား6ကောင်နဲ့ဘယ်လိုတူတာလဲဆိုတော့မျက်စိဆိုတာမွေနဲ့တူတယ်ရှုပ်ရှုပ်ရှက်ရှက်အလွန်ကြိုက်တယ်ဟုတ်လားနော်နားဆိုတာမိချောင်းနဲ့တူတယ်နော်ညီညီအေးလေးတွေအလွန်သဘောကျတယ်။နော်နှာခေါင်းဆိုတာညက်နဲ့တူတယ်ဒီအာကတာတွေကလာတဲ့အနံ့ကိုသူအမြဲတမ်းစူးစမ်းရှာဖွေရအောင်။နော်လျှာဆိုတာအိမ်ကွေးနဲ့တူတယ်ကာယပတာရဆိုတဲ့ကိုကတော့တော်ဝင်နဲ့တူတယ်သူကအတွေ့အထိအပုပ်ဆက်အလွန်ကြိုက်တယ်အောင်။မြောက်ဆိုတာကတော့စိတ်နဲ့တူတယ်စိတ်ကမြောက်နဲ့တူတယ်တစ်ချက်ကလေးမှသူကအငြိမ်းမနေဘူးဆိုတဲ့သဘောပေါ့။အဲ့တော့ဒကာမတို့ဦးဇင်းတို့ကလည်းပဲဒီတရား6ပေါင်းကိုကျိုး66နဲ့ကြည့်ပြီးတော့တထုံးနဲ့ထုံးလာတာဟုတ်လားထုံးထားတဲ့အခါကျတော့စစ်စားရမတူတဲ့တရားတွေနဲ့တူတဲ့ဒီအာယုံ6ပါးကိုသိနိုင်တဲ့ဒီအာရဏ6ပါးဟာအတိအကျမယုံမီဘူးလားဟောမျက်စိကလည်းပဲကြည့်ရင်လည်းကြည့်ရင်လည်းအသိရှိတဲ့နေရာယုံမယ်နားကလည်းကြားရင်လည်းအသိရှိတဲ့နေရာယုံမယ်တော့အာညီနေရင်တော့ကျိုးလုံးကတွေးနေမယ်ပေါ့ဟုတ်လားအာတခါတလေကြတော့မျက်စိကအားကောင်းသွားရင်ကျန်တဲ့ကောင်၅ကောင်ကမျက်စိနောက်ကိုလိုက်ရတယ်။အာဒီအချိန်မှာတော့ TV ကြည့်နေတာကအဓိကပဲဆိုတော့ကျန်တာတွေခောက်ထား TV ရှင်ရောက်ရမယ်ပေါ့ဟုတ်လား။အေးအဲ့ဒါလိုပဲဒါပေးတဲ့သူပြောရင်သဘောပေါက်ပါရဲ့နော်။အေးအဲ့ဒါလိုအာရဏတွေနဲ့ပတ်သက်ပြီးတော့ပေးတဲ့ပေါင်းသူတော်ကောင်းတို့ဦးဇင်းတို့တို့သိကြရတယ်အများကြီးမရှိဘူးလား။ရှိတယ်။ဟုတ်လား။အေးအာတိဝိတော်ဘုရားသုတ္တရာပြောမယ်ဆိုလို့ရှိရင်ဒီအတွင်းအာရဏ6ပါးကတဲကုန်6လုံးနဲ့တူတယ်ဟုတ်လားအိမ်ရက်6လုံးနဲ့တူတယ်အာယတနာအပြင်အာယတနာ6ပါးကတော့ရွာပြည့်ဓမြ6ယောက်နဲ့တူတယ်ဆိုပြီးတော့မြတ်စွာဘုရားဟောတာရှိရဲ့လေဟုတ်လားဓမြ6ယောက်ကအိမ်ရက်6လုံးကိုအမြဲတမ်းမိတင်ချို့တယ်ဆိုတဲ့အသေးပဲမျိုးကိုပြောတာပါအဲ့တော့ပိဋကပေါင်းသူတော်ကောင်းတို့အဲ့လိုမျိုးဒေသနာတော်တွေကိုကြည်ကြည်ပြန့်ပြန့်လေ့လာလိုက်စားပြီးတော့ဒီအာယတနာတွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုရှိအောင်လုပ်မယ်ဆိုရင်ဒီပုဂ္ဂိုလ်ဟာလည်းပညာရှိလို့ဆိုရမယ်တဲ့သာတိပင်နဲ့အာယတနာကုသလောစဟောတိလို့ဒါကဦးဇင်းကလည်းလေးအကျေချက်ပြီးတော့ပြောလိုက်တာပါဟုတ်လားအဲ့တော့လိမ္မာကျွမ်းကျင်ရမယ့်အရာဘယ်နှမျိုးရှိသွားတော့နှစ်မျိုးရှိသွားပြီဓာတုကုသလောစဟောတိအာယတနာကုသလောစဟောတိဓာတ်တွေကိုလိမ္မာတယ်အာယတနာတွေမှာလိမ္မာတယ်ဟောနောက်ဦးဇင်းတို့တတိယမြောက်လိမ္မာကျွမ်းကျင်ရမယ့်အရာကဘာလို့ဆိုတော့ပရိစ္ဆသမုပ္ပါဒကုသလောစဟောတိတဲ့နော်ပရိစ္ဆသမုပ္ပါဒ်ကိုလည်းပဲလိမ္မာကျွမ်းကျင်မှုရှိရမယ်။နော်ပရိစ္ဆသမုပ္ပါဒ်ဆိုတာကသို့တော်ကအကျဉ်းဉာဏ်လေးဦးဇင်းတို့ပြောခဲ့ပါပြီ။ဟုတ်လား။အကြောင်းအကျိုးသဘောဒီနေရာမှာပိဋကပေါင်းတော်ကောင်တို့အလုံးရဲ့နှုတ်ထဲမှာလည်းပဲတူပြီးသားဖြစ်နေမယ်လို့ထင်ပါတယ်။အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအစချီတဲ့ဒေသနာတော့အလုံးရတယ်မဟုတ်လား။နော်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပပစ္စယသာလာယရဏသာလာယရဏပစ္စယဘတ်တော်ဘတ်တပစ္စယဝေဒနာဝေဒနာပစ္စယတဏ္ဍာတဏ္ဍာပစ္စယဥပါဒနာဥပါဒနာပစ္စယသဝဘဝပစ္စယဇာတိ
သာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနစုပါယသာဥပိသံတိဒေဝမေတ္တာကိဝလတဒုက္ခခန္ဓာတတမှုရောဟောတိဒါကပရိသတ်မှုပါအနုလောမဒေသနာဟောတတဝါတို့ရဲ့ဖြစ်ရိုးဖြစ်စဉ်သဘာဝလို့လည်းပဲဆိုနိုင်တယ်ပေါ့ဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့အဲ့ဒီခွေးတွေကိုတွားပြီးတော့ချက်လိုက်နော်ပရိသတ်မှုပါနဲ့ပတ်သက်ပြီးတော့ဟိုးဦးဇင်းတို့ညစွာဘုရားဟောတာတဲ့မှတ်သားဖို့ရလေးပေါ့ဒါကဘာလို့ဆိုတော့အခုလို့ရွတ်ဆိုလိုက်တော့ဦးဇင်းကအဲ့ဒါလေးကိုပြောချင်သိပေါက်သွားတယ်ညစွာဘုရားလက်ထက်ကယဟန်တော်ကသူရထားတဲ့ဒေသနာတော်တွေကိုရွတ်တယ်လို့ဆိုတယ်အဲ့လိုရွတ်တာကိုမြတ်စွာဘုရားကကြားတော်မူတော့အဲ့ဒီရဟန်းကိုရှေ့ခေါ်ပြီးတော့စိတ်သားအသင်ပါရင်းညွှန်နေတာတော့အဲ့လိုအမိန့်ရှိတဲ့အခါကျတော့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေကိုသူ့နှုတ်ထဲမှာအာဂုံရထားတာတွေကိုသူရွတ်ဆိုတယ်ပေါ့အဲ့တော့မြတ်စွာဘုရားကစိတ်သားရွတ်ချင်တယ်ဆိုလို့ရှိရင်ဒီပရိစ္ဆတ်သမုပ္ပတ်နဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာကိုရွတ်ပါဆိုပြီးတော့ဒီအဝိဇ္ဇာပစ္စယသင်္ခါရကိုမြတ်စွာဘုရားကရွတ်ခိုင်းနေဗျာနော်ဘိသက်တို့ဒါလေးကိုဂုတုတ္တမှတ်သိရင်လည်းဟုတ်လားအဲ့ဒါကိုကအ내အသေးပဲကိုသိမြင်နားလည်ပြီးတော့ရွတ်ဆိုမယ်ဆိုရင်အလုံးတရားအကျိုးကျေးဇူးများနိုင်တယ်ပေါ့နော်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်တွေကျော်ပါသွားနိုင်တယ်ပေါ့တော့လောကကြီးမှာအကြောင်းအကျိုးသဘာဝတရားတွေပဲဖြစ်နေတာဒုက္ခတွေပဲဖြစ်နေတာဆိုတာအထိဉာဏ်မြင်လည်းပဲသုရှသွားနိုင်တယ်ပေါ့ဒါခုနကတည်းကဥစဉ်တို့ရွတ်လိုက်တာပေးတဲ့တို့ရွတ်လိုက်တာဟာပရိသတ်တို့ပါအနုလောမဒေသနာပတိလောမဒေသနာဆိုတာမရှိဘူးလားရှိတယ်အဝိဇ္ဇာယတိဝအတ္တိတံဝိဒါကနိရောဓသင်္ခါရနိရောဓောအဝိဇ္ဇာချုပ်ပြီဆိုရင်သင်္ခါရပြုလုပ်မှုချုပ်ပြီတို့ကနိဗ္ဗာန်ကိုဆံတက်တဲ့လမ်းပေါ့ဟုတ်လားအေးသောတော်တုံးကဥစဉ်တို့ပေးတဲ့ပေါင်းတော်တို့ရွတ်လိုက်တာကပရိသတ်သမုပ္ပါအစုံလမ်းအနုလောမသွားယူသွားခြင်းလမ်းယူဟုတ်လားဒီတိုင်းပဲသွားနေတာအဲ့ဒါကဘာတော့နော်အဝိဇ္ဇာပစ္စယသင်္ခါရမတိမှုကြောင့်ပြုလုပ်တယ်လောကကြီးမှာလုံနေကြတာလုံနေကြတာဘာကြောင့်လုံနေတာတော့လို့မင်းရင်မတိလို့လုံတာတဲ့အလကားလုံတာမဟုတ်အကြောင်းပဲလုံတာမဟုတ်ဘူးမတိလို့လုံတာဒါနဲ့ဘာကိုမတိလို့ဘာကိုမတိလို့ဘာတွေကိုလုံနေရတာတော့တစ္ဆာ၄ပါးကိုမတိလို့ကောင်းကံမကောင်းကံတွေကိုလုံနေကြတာဒီနေရာမှာဦးဇင်းတို့အနည်းချုပ်ပြီးတော့အတိတ်တွေကိုနားလည်အောင်သဘောပေါက်အောင်ပြောရမယ်ဆိုလို့ရှိရင်ဘဝဟာရှင်ရဲတယ်ကောင်းတဲ့တရားမဟုတ်ဘူးဘဝဟာဆမြောက်အော်ထွံ့မြောက်မှုရအောင်လွတ်မြောက်အောင်ကြိုးစားသင့်တဲ့တရားနာဖြစ်တယ်။ဘဝဟာကောင်းတဲ့တရားမဟုတ်ဘူးလို့ဘဝရဲ့ဒုက္ခသစ္စာတဘောကိုမသိတဲ့အတွက်ကြောင့်ဒီဘဝထဲမှာပဲထက်ချီတလဲလဲဖြစ်ရဖြစ်ကြောင်းရရရကြောင်းအလုပ်တွေကိုအမျိုးမျိုးလုပ်ကြတာပေါ့။ဒါကြောင့်ဦးဇင်းတို့မာကြီးစောကြီးကတော့အနှစ်ချုပ်ပြီးတော့ရေးထားတာလေးရှိတယ်။အမှန်မတော်အမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ့်လို့ရင်ညောကိုရသုံးမျိုးမှုကံပြုစီမှန်။ဟောဒါကအဝိဇ္ဇာဖြစ်တဲ့သင်္ခါရရဲ့အဓိပ္ပာယ်ပါပဲ။နော်အမှန်မတော်အမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ့်လို့ရည်မြော်ကိုယ်ရည်တစုဖြစ်ဖြစ်လုံနေတာတွေအကုန်လုံးဟာကောင်းလိမ့်နေထင်လို့လုံနေကြတာအဲ့ဒီကောင်းလိမ့်နေထင်လို့ဆိုတာပြီးရင်လည်းအဝိဇ္ဇာပဲဘာလို့လောကမှာအကောင်းဆိုတာမရှိဘူးနော်လောကကထွက်မြောက်အောင်ကြိုးစားမှတာနဲ့အကောင်းဆိုတာကိုတွေ့ရလိမ့်မယ်ဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့သစ္စာ၄ပါးကိုမသိတဲ့အတွက်ကြောင့်တော့အမျိုးမျိုးသောကံတရားတွေကိုတရားဓမ္မတို့ဥစဉ်တို့တွေကပြုလုပ်နေကြတယ်ပေါ့ပြောရင်အနေတိတွေကဒီတစ်ခုတည်းနဲ့တရားကဆုံးသွားလိမ့်မယ်နော်အေးဒါကြောင့်အဝိဇ္ဇာပစ္စယသင်္ခါရမတိလို့လောက်ကြရတယ်လုတဲ့အခါကျတော့ဘာဖြစ်တော့သင်္ခါရပစ္စယဝိညာဏအမျိုးမျိုးသောပရိသေဝိညာဉ်တွေဖြစ်เสียရတယ်အကြောင်းတွေကိုလုတ်လိုက်တဲ့အတွက်ကြောင့်ဖြစ်သွားကြတယ်ပေါ့ဝိညာဏပစ္စယနော်နာမရူပံနော်တဏ္ဍေရုပ်ပါတခါလဲတွဲဖြစ်သွားတယ်နာမရူပပစ္စယပါလာယေနနိုင်ရဲ့ရုပ်ရဲ့တီထောင်မိပြီဆိုမှတော့ဒီအာယနာ၆ပါးမျက်စိနာနာလျာကိုသိဆိုတာလည်းဖြစ်သွားကြရတယ်။နော်သာလာယနာဖြစ်เสียဘတ်တော်နဲ့ဒီအာယနာ၆ပါးဖြစ်ပြီဆိုရင်အတွေ့အထိနော်အတွေ့အထိမဟုတ်ပါဘူးတွေ့တဲ့သဘောဖတ်တာနော်ဖတ်တာဆိုတာကပြည့်တဲ့ပေါင်းတော်ကောင်တို့သူကနည်းနည်းလေးအသေးသေးကလေးနဲ့တယ်။နော်ပရိသတ်သမုပ္ပါကအသေးသေးပြောရင်အလွန်ရှည်မှလည်းဥစဉ်ကစိုးပါတယ်။နော်ပရိသတ်သမုပ္ပါကိုအဓိကဟိုအခြေခံပြီးတော့ဟောနေတဲ့တရားမဟုတ်ဘူးဒီကနေ့ညတရားကနပညာရှိတယောက်မှရှိတဲ့ကြည့်လိုက်တဲ့အကြည့်တွေကိုပြောနေတာဒါကြောင့်တရားကဟုတ်လားဥတည်တဲ့နေရာမရောက်ဖဲနဲ့နော်ဥမတည်တဲ့နေရာကိုရောက်သွားမှလည်းစိုးရမယ်နော်ဒါကြောင့်ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတာတွေနဲ့ပတ်သက်ပြီးတော့ပိဋကတ်ပေါင်းတော်အောင်တို့ကိုယ့်အကိုယ်ပဲပြည်ဆောင်အောင်လေ့လာကြဖို့လို့ပဲဒါဒီနေရာမှာအဲ့လောက်ပဲပြောနိုင်တယ်ပေါ့အဲ့ဒါဦးဇင်းတို့လေးလာခြင်းနဲ့ဆိုလို့ရှိရင်မိုးကုတ်တော်ဘုရားကြီးများဟောထားတဲ့တရားတွေဟာဒီပရိသတ်သမုပ္ပါဒ်ကိုပဲဟောထားတာပဲ။သောစွာအနေနဲ့လေးလာခြင်းနဲ့ဆိုရင်တော့
လက်ဒီဆိုဘုရားကြီးကြီးတော်မူတဲ့ပြိဿမုပ္ပဒီပနီဆိုတာရှိတယ်အလွန်မှပြည့်စုံပါတယ်ကောင်းပါတယ်နော်ပြီးတော့မာဇီဆိုတော့ဘုရားကြီးဟောတာကိုရေးထားတယ်နော်ပြိဿမုပ္ပတရားတော်ကြီးဆိုတာအလွန်မှကိုပြည့်စုံတယ်ကောင်းမွန်တယ်ပေါ့တပိတ္တပေါင်းတော်တော်တို့သိလာရမယ်တရားပေါ့အဲ့ဒါဦးဇင်းတို့လက်ဒီဆိုတော့ဘုရားကြီးရေးတယ်ပရိသတ်မုပ္ပလင်္ကာရီရှိတယ်အဲ့ဒီလင်္ကာကိုပဲပြန်ပြီးတော့အတိပ္ပယ်ဖွင့်ပြီးတော့ရေးတာပရိသတ်မုပ္ပဒီပနီတဲ့ဟုတ်လားအဲ့ဒီပရိသတ်မုပ္ပရဲ့ဤကုန်းပိုင်းမှာဆိုကြီးကဘယ်လိုရေးထားတယ်ဆိုတော့နော်ဧဝမေတ္တာကိဝလတ္တဒုက္ခခန္ဓာတ္တသမှုရေယောဟောတိဆိုတဲ့ပါဠိလေးကိုကြည့်ပြီးတော့ရေးတာပေါ့ဟုတ်လားနော်အဲ့ဒီရေးထားတဲ့အတိပ္ပယ်လေးကဒီဘဝကြီးမှာဖြစ်နေတယ်ဆိုတာဒုက္ခတွေပဲဖြစ်နေတာတခြားဘာမှဖြစ်နေတာမဟုတ်နော်ဝိတ္တမေယျရှိမင်းစွာ၌သူမာဟသဖြစ်သည်များကတတ္တမဟုတ်ဓမ္မထုတ်တော်နံယုံနှစ်သိန်းအမြန်လင်းလောတဲ့အရင်အဝိဇ္ဇာထိုမှဖြာ၍ဇရာမရဏအဆုံးကြသည့်ဓမ္မအပြား12ပါးကိုဤကားလူပင်ဤလင်းနှစ်ပဲ့အထင်လွဲလျက်တဝဲလီလီဝိညွယ်စီဤရှိလေသည်များအနန္တကဒုက္ခဟုသည်ညဉ့်ညံ့မကွက်အဆက်ဆက်လျင်တတ္တဒုက္ခဓမ္မရသည်ဘဝဤကိုဖြစ်ထုံးသည်တဲ့ဒီတစ်ပိုက်တော့ကိုနှုတ်သေးကိုတိုးအောင်ပြစ်ထားနိုင်တယ်ပြစ်ပြီးရင်ပြန်ပြီးတော့ရွတ်ဆိုနိုင်မယ်နှလုံးသွင်းနိုင်မယ်ဆိုရင်ကိုအလွန်အကျိုးများတယ်ဒါလေးကိုပြန်ပြီးတော့ရွတ်ပြရနော်ဝိတ္တမေယျရှိမင်းစွာ၌သူမာဟသဖြစ်သည်များကတတ္တမဟုတ်ဓမ္မထုတ်တော်နံယုံနှစ်သိန်းအမြင်လင်းတော်တဲ့ဘယ်လို့ရှင်းတော့ဒီတန်မေယျကြီးမှာဖြစ်နေကြတာတွေဟာပုဂ္ဂိုလ်တ attva တွေမဟုတ်ဘူးတဲ့ဘာတွေဖြစ်တယ်အောင်ဆိုရုပ်တဲ့နန္ဒတ်တွေဖြစ်နေတာဝတ္တန်တရားရှိမင်းစွာ၌သူငါကစဖြစ်သည်များကတတ္တမဟုတ်ဓမ္မထုတ်တော်တတ္တမဟုတ်ဆိုတာကတတ္တဝါမဟုတ်နော်သူ့ကိုတဘာဝကြကြပြောရမယ်ဆိုရင်ဓမ္မထုတ်တော်နံယုံနှစ်သိန်းအမြင်လင်းတော်နံနဲ့ယုတ်ပဲရှိတယ်လို့အမြင်ကိုကြည်ကြည်လင်းလင်းတပြတ်ပါကရှင်းရှင်းလင်းလင်းမြင်ထားရမယ်ဝတ္တန်တရားရှိမင်းစွာ၌သူငါကစဖြစ်သည်များကတတ္တမဟုတ်ဓမ္မထုတ်တော်နံယုံနှစ်သိန်းအမြင်လင်းတော်အရင်အဝိဇ္ဇာထိုမှပြာ၍သရမရဏအဆုံးကြသည့်ဓမ္မအပြား12ပါးကိုဟောအရင်အဝိဇ္ဇာထိုမှပြာ၍သရမရဏအဆုံးကြသည့်ဓမ္မအပြား12ပါးကိုတဲ့အဲ့ဒါကဘာပြောတာလဲပရိသတ်မုပ္ပအင်္ဂါ12ပါးကိုပြောပြတာတော့အဝိဇ္ဇာကစတိုင်းနဲ့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်တော်ဖတ္တပစ္စယဝေဒနာဝေဒနာပစ္စယတဏ္ဏတဏ္ဏပစ္စယဥပါဒနာဥပါဒနာပစ္စယသဝဘဝပစ္စယဇာတိဇာတိပစ္စယဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနသုပါယတတဏ္ဏမျိုးတော့12မျိုးဝိဇ္ဇာရဲ့သင်္ခါရရဲ့အခြေရပ်ဖြစ်ပြီနော်အေးဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနသဥပါယတကိုကျွန်တော်ဒီကတစ်မျိုးတည်းပေါင်းပြီးပြောထားအေးအရင်အဝိဇ္ဇာထိုမှပြာ၍ဇရာမရဏအဆုံးကြသည့်ဓမ္မအပြား12ပါးကိုဤကားလူပင်ဤလင်းနှစ်ပဲ့အထင်လွဲလျက်ဟောဒီဓမ္မတရား12ပါးကိုပဲဒါကိုလူလို့ထင်တယ်နတ်လို့ထင်တယ်ဒိဋ္ဌိံလို့ထင်တယ်အမျိုးမျိုးထင်ကြတယ်ပေါ့တကယ်တမ်းကဘာတွေဖြစ်နေအောင်ဆိုတော့အဝိဇ္ဇာစပြီးတော့ဇရာမရဏဆုံးထားတဲ့ဒီတရား12မျိုးတွေပဲဖြစ်နေကြတာပေါ့နော်ဓမ္မအပြား12ပါးကိုဤကားလူပင်ဤလင်းနှစ်ပဲ့အထင်လွဲလျက်တဝဲလီလီဝိညွယ်စီဤရှိလေသည်များအနန္တကဒုက္ခဟူသည်ညုံမြတ်မကွက်အဆက်ဆက်လျင်တတ္တဒုက္ခဓမ္မရသည်ဘဝဤကိုဖြစ်ထုံးသည်ဟောဒါကြတော့သူကတစ်လုံးနဲ့ချုပ်ပြီးတော့ပြောတာတော်ကြီးကသောတော်က12မျိုးပြောလိုက်တယ်နော်ဟောဓမ္မအပြား12ပါးကိုဤကားလူတွင်ဤလင်းနှစ်ပဲ့အထင်လွဲလျက်တဝဲတည်သည်ဝိညွယ်စီဤဟောရှိလေသည်များအနန္တကဘာဒီပဲဖြစ်လို့ဘာဒီပဲရှိလျားတယ်ပြောပြောဟောတစ်လုံးနဲ့ချုပ်တော့မှာနော်ရှိလေသည်များအနန္တကဒုက္ခကိုဒီမြူညမကွက်ဟောချမ်းသာဆိုလို့မြူမုံလေးလောက်တောင်မပါဘူးဆိုတဲ့အတိတ်ကဒုက္ခကိုဒီမြူညမကွက်အဆက်ဆက်လေဘာတွေပဲဆက်ဖြစ်ဖြစ်ဒုက္ခတွေပဲဆက်ဖြစ်ဒုက္ခကိုဒီမြူညမကွက်အဆက်ဆက်လေတတ်တဲ့ဒုက္ခနော်ဒုက္ခတွေကြီးတတ်တဲ့ဘာမှရောထားတာမရှိတတ်တဲ့ဒုက္ခဓမ္မံရသည်ဘဝဤကိုဖြစ်ထုံးသည်တတ်တဲ့ဒုက္ခဆိုတာကဧဝမေတ္တာကေဝလတ္တဒုက္ခခန္ဓာတ္တဆိုတဲ့စကားလုံးကိုကြည့်ပြီးတော့ရေးထားကေဝလဆိုတာတသက်တခြားဘာမှမပြောဘူးဘာတွေတုံးတသက်ကဒုက္ခခန္ဓာတ္တဒုက္ခခန္ဓာဒုက္ခဆိုတာကဆင်းရဲတာခန္ဓာဆိုတာကအစုအပုံဒုက္ခတွေကြီးစုပုံထားတာတသက်ပဲရှိတယ်လို့ပြောတာဟုတ်တယ်ကြောင့်ပိဋကတ်ပေါင်းတော်တော်ကောင်းတို့ပရိစ္ဆေသမုပ္ပါဒ်နဲ့ပတ်သက်ပြီးတော့ ဒီလင်္ကာလေးကအလွန်တရာမှရထားတယ်လို့ဉာဏ်ထင်နော်အေးဒါလေးကိုအတိတ်ပဲလေးနဲ့နားလည်အောင်တလုံးချင်းစီပြီးတော့ရုပ်ဆိုလဲဆိုအလွန်ချက်ပြေလင်္ကာရှိပြီးတော့နည်းနည်းတဲ့အသိဉာဏ်ကိုရရှိနိုင်တယ်လို့ထင်ပါတယ်ဟုတ်လားအေးဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်တော်တို့တတိယမြောက်ပညာရှိတဲ့လူတယောက်ဖြစ်ဖို့အတွက်လိုအပ်တဲ့အကြည့်တွေကဘာလို့လို့မေးရင်ပရိစ္ဆသမုပ္ပါဒကုသလောသာဟောတိတဲ့အကြောင်းအကျိုးသဘောကိုလိမ္မာရမယ်ကျွမ်းကျင်ရမယ်အထူးသဖြင့်ပရိစ္ဆသမုပ္ပါပါဠိတော်မှာလာတဲ့အသေးပေတွေကိုနားလည်အောင်ကြိုးစားအထောက်ထားရမယ်ပေါ့လိမ္မာကျွမ်းကျင်ရမယ်ချက်ပနဲ့ချက်ရှိသွားတော့ဓာတုကုသလောသာတတိမှာလိမ္မာကျွမ်းကျင်ရမယ်အာယတနာကုသလောသာအာယတနာတွေမှာလိမ္မာကျွမ်းကျင်ရမယ်အခုပါတော့ပရိစ္ဆသမုပ္ပါဒကုသလောသာပရိစ္ဆသမုပ္ပါဒမှာလိမ္မာကျွမ်းကျင်ရမယ်။နောက်ဆုံးလိမ္မာကျွမ်းကျင်ရမယ်လေးခုမြောက်တရားကပါတော့ဆိုတော့ဌာနာဌာနကုသလောသာဟောတိ။အရာဌာနဟုတ်ဒီမဟုတ်ဒီအကြောင်းဟုတ်ဒီမဟုတ်ဒီဖြစ်နိုင်ဒီမဖြစ်နိုင်ဒီတို့၌လိမ္မာကျွမ်းကျင်မှုရှိရမယ်။ဒါကြတော့အတိဘေကအလွန်ကျေဝန်းသွားပြီ။အဲ့ဒါကိုကြတော့မြတ်စွာဘုရားကဘယ်လိုဟောတော့ဆိုတော့သူ့ကိုလည်းပဲဥစဉ်ကအချင်းချင်းလေးပဲပြောနိုင်ပါ။ဟုတ်လား။ဒီဘာဟောတာလဲဆိုတော့အနန္တတဲ့အကြောင်းဟုတ်ဒီမဟုတ်ဒီတို့၌လိမ္မာကျွမ်းကျင်ရမယ်ဆိုတာဘာပြောတာလဲဆိုတော့တဲ့ဟောဒီလောကကြီးမှာသောတပတိမဉ္ဇဉ်ကိုရထားတဲ့သောတပန်ပုဂ္ဂိုလ်တယောက်တည်းနော်တစ္ဆာလေးပါးကိုထွတ်ထွန်းထားတယ်သိမြင်ထားတယ်နော်ဒသနတံပရာယလို့ဆိုတာလည်းသုံးတယ်နော်ကျေရဏတုတ်ထဲမှာကြည့်လိုက်ဒသနတံပရာယအမြင်နဲ့ပြည့်စုံတယ်အမြင်နဲ့ပြည့်စုံတယ်ဆိုတာသောတပတိမဉ္ဇဉ်ပုံညာကိုရတဲ့ပုဂ္ဂိုလ်ကိုအဓိကကြီးပဲပြီးတော့ပြောတာနော်အဲ့ဒါလိုသောတပန်ပုဂ္ဂိုလ်တဦးတယောက်တည်းတဲ့ဘလို့အကြည့်တွေးကြည့်တော့သူမှဘာတွေဖြစ်နိုင်တော့ဘာတွေမဖြစ်နိုင်တော့ဆိုတာကိုပြောတော့မှာဟုတ်လားအေးသောတာပန်ပုဂ္ဂိုလ်တူတယောက်ဒီဒီသင်္ခါရတရားတွေဒီယုတ်တရားနံတရားတွေရဲ့ပုံမှာနှိစ္စမြဲတယ်လို့ဘယ်တော့မှဆွဲယူတဲ့အကြောင်းမရှိဘူးတဲ့တော့သောတာပန်ပုဂ္ဂိုလ်တယောက်ဒီသင်္ခါရတရားတွေသင်္ခါရတရားတွေကိုမြဲတယ်လို့မှတ်မှားရင်းရင်းဆွဲယူတဲ့အကြောင်းသူမှမရှိတော့ပုထုဇဉ်တို့ဒီသာနဲ့သင်္ခါရတရားတွေကိုမြဲတယ်လို့ထင်မဲ့ဆိုရင်ထင်ကြအကြောင်းရှိတယ်အကြောင်းဟုတ်ဒီမဟုတ်ဒီဆိုတာစပြောပြီနော်အေးသောတာပန်ဒီသင်္ခါရတရားတွေယုတ်တရားနံတရားတွေကိုမြဲတယ်လို့ထင်စရာအကြောင်းဘယ်တော့မှမရှိဘူးပုထုဇဉ်တို့ဒီသာလဲသင်္ခါရတရားတွေကိုမြဲတယ်လို့ထင်မဲ့ဆိုရင်ထင်စရာအကြောင်းရှိတယ်နော်နောက်သောတာပန်ပုဂ္ဂိုလ်ဒုတိယဒီသင်္ခါရတရားတွေကိုချမ်းသာတယ်လို့စွဲလမ်းမှတ်ထင်စရာအကြောင်းဘယ်တော့မှမရှိဘူးဒါအရာဌာနမဟုတ်ဘူးအကြောင်းမဟုတ်ဘူးပုထုဇဉ်တို့ဒီကနေ့သင်္ခါရတရားတွေကိုကောင်းနေချမ်းသာတယ်လို့ထင်မဲ့ဆိုရင်ထင်ရှားအကြောင်းရှိတယ်။သောတပန်ပုဂ္ဂိုလ်တူတယောက်ဒီသင်္ခါရတရားတွေကိုဒါဟာငါပဲသူပဲလို့အတ္တပဲလို့ဆွဲယူရအကြောင်းသူမှမရှိဘူး။ပုထုဇဉ်ဒီကနေ့ဒီသင်္ခါရတရားတွေယုတ်တရားနံတရားတွေကိုငါပဲသူပဲပုဂ္ဂိုလ်တ ত্ত্ব ပဲလို့ဆွဲယူရအကြောင်းရှိတယ်။ဟောအနိစ္စဒုက္ခအနတ္တနောက်သောတာပန်ပုဂ္ဂိုလ်တရားဒီအနိစ္စဒုက္ခအနတ္တနဲ့ပတ်သက်ပြီးတော့သူအမြင်ရှင်းသွားပြီဆိုတဲ့အတိတ်ပဲပေါ့နော်မြဲတယ်လို့ထင်ကြအကြောင်းမရှိဘူးချမ်းသာတယ်လို့ထင်ကြအကြောင်းမရှိဘူးအတ္တလို့ထင်ကြအကြောင်းမရှိဘူးပုထုဇဉ်ဒီသာလဲဒီယုံနာတရားကိုမြဲတယ်လို့ထင်ကြအကြောင်းရှိတယ်ချမ်းသာတယ်လို့ထင်ကြအကြောင်းရှိတယ်အတ္တလို့ထင်ကြအကြောင်းရှိတယ်ဒါတစ်ချက်နောက်သောတာပန်ပုဂ္ဂိုလ်တရားဒီအမေသက်ဖို့အတွက်အကြောင်းမရှိအဲ့ဒါဘယ်တော့မှမဖြစ်နိုင်တော့ဘူးဒါသူ့အတွက်အရာမဟုတ်ပုထုဇဉ်ဒီသာနဲ့အမေကိုတတ်မယ်ဆိုရင်တတ်နိုင်သေးတယ်ဒါအကြောင်းရှိသေးတယ်။ဟောအဲ့ဒါမြတ်စွာဘုရားကပြန်စံတန်တိယက၅ပါးစုံအောင်ဟောတယ်။နောက်တော့တပန်ဒီအဖေတတ်ဆရာအကြောင်းမရှိဘူး။ယန္နာတတ်ဆရာအကြောင်းမရှိဘူး။ဘုရားကိုစေတနာနဲ့တကွနော်ရုပ်မာတဲ့စိတ်နဲ့သွေးစင်းတေအောင်လုပ်ဆရာအကြောင်းမရှိဘူး။တန်ခါသင်ခွဲဆရာအကြောင်းမရှိဘူး။ပုထုဇဉ်ဒီသာနဲ့အမေအဖေယန္နာကိုတတ်ဆရာအကြောင်းရှိတယ်။ဘုရားကိုစေတနာနဲ့တကွသွေးစင်းတေအောင်လုပ်ဆရာအကြောင်းရှိတယ်။နောက်တန်ခါသင်ခွဲဆရာအကြောင်းရှိနေတယ်လုံမယ်ဆိုရင်လုံနိုင်ကြီးရှိတယ်ဖြစ်မယ်ဆိုရင်ဖြစ်နိုင်ကြီးရှိတယ်အရာဌာနဟုတ်ဒီမဟုတ်ဒီမှာလိမ္မာကျွမ်းကျင်ရမယ်ဆိုတာဒါ၄ပဲဟုတ်လားနောက်ပြီးတော့သောတပန်ပုဂ္ဂိုလ်တူတယောက်ဒီတဲ့မြတ်စွာဘုရားကလွဲလို့တခြားဘသူကိုမှဆေရလို့ညွန်ပြစရာတခြားမရှိအဲ့လိုတခြားဆေရလို့ညွန်ပြစရာအကြောင်းသူ့မှာဘယ်တော့မှမရှိဒီနေ့မှဆေရဆိုတာကနော်ဟိုစီဝါရေးကိုကြားတဲ့ပွေတဲ့ဘုအတ္တမူဝါကြောင့်ဘုပြုတ်ဖို့သင်ပေးတဲ့ဆရာမျိုးကိုကြီးရတာမဟုတ်။တန်တရာဝရှင်ကလွတ်မြောက်ဖို့ဆိုတဲ့ကြီးရခြင်းနဲ့နော်ဆရာအရာမှာထားတဲ့ဆရာမျိုးကိုပြောတာ။ဟုတ်ရဲ့လား။ပုထုဇဉ်တည်တာလည်းဖြစ်မဲ့ဆိုရင်ဘုရားကလွှဲပြီးတော့တခြားသောပုဂ္ဂိုလ်ကိုဆရာလို့နော်။ဟောတန်ဖိုးထားပြီးတော့မျက်နှာကြအကြောင်းရှိခြင်းရှိနေတယ်။ နော်သူကတော့ဖြစ်နိုင်သေးတယ်ပေါ့မြတ်စွာဘုရားကလွဲလို့တခြားလူကိုဆရာထားမယ်ဆိုရင်ထားနိုင်သေးတယ်ဒါပြောတာနောက်ပြီးတော့အနန္တတဲ့ဒီကမ္ဘာလောကကြီးမှာဖရာနှစ်ခုတပြိုင်တည်းထက်ပွင့်စရာအကြောင်းမရှိဘူးဒါအရာဌာနမဟုတ်နောက်တခြားပြီးမှတခြားပွင့်စရာအကြောင်းသာရှိတယ်နောက်အခုဒီကမ္ဘာကတော့ဖရာဘယ်နှစ်ခုပွင့်မှာတော့ငါးခုပွင့်မှာပေါ့နော်ဗတ္တကမ္ဘာအလွန်ကျက်သေးမင်္ဂလာရှိတဲ့ကမ္ဘာလို့ဆိုရပါဘူးနော်အေးနောက်ဒီကမ္ဘာလောကကြီးမှာစက်ကျဝရင်းမင်းနှစ်ဘယင်းနှစ်ပါးတပြိုင်တည်းဖြစ်ကြအကြောင်းမရှိဘူးနော်ဟိုရှင်ဘယင်းတူပြီးမှတူပဲဖြစ်ကြအကြောင်းရှိတယ်ပေါ့ပြီးတော့ဘာဆက်ပြီးတော့အမိန့်ရှိတော့ဆိုတော့အာနန္ဒာတဲ့မတုကမတိဘုရားဖြစ်ကြအကြောင်းမရှိဘူးဒီဘဝမှာဟုတ်လားနောက်ဘုရားစုပန်မယ်ဆိုရင်တော့မတုကယောက်ျားလေးဖြစ်ပြီးတော့မှကိုပန်လို့ရတာပေါ့နောက်မတုကမတိတရားမင်းဖြစ်ကြအကြောင်းမရှိဘူးစကြဝဠာမင်းဖြစ်ကြအကြောင်းမရှိဘူးနော်မန္နဖြစ်เสียအကြောင်းမန္နမင်းဖြစ်เสียအကြောင်းမရှိဘူးဖြစ်မာမင်းဖြစ်เสียအကြောင်းမရှိဘူးယောက်ျားပြည်သားနဲ့ဖြစ်မယ်ဆိုရင်ဘုရားဖြစ်เสียအကြောင်းလည်းရှိတယ်နောက်စကြဝဠာမင်းဖြစ်เสียအကြောင်းလည်းရှိတယ်တရားမင်းဖြစ်เสียအကြောင်းလည်းရှိတယ်မန္နမင်းဖြစ်เสียအကြောင်းရှိတယ်ဖြစ်မာမင်းဖြစ်เสียအကြောင်းရှိတယ်အရာဌာနဟုတ်ဒီမဟုတ်ဒီဖြစ်နိုင်ဒီမဖြစ်နိုင်ဒီဆိုတာဒါတွေကိုပြောတာဟုတ်ပြီနော်အေးတပေးတပေါင်းတို့ဟောင်းတို့တရားနာပေးတကအမျိုးသမီးတွေဒီပဲဆိုတော့ဒါမှမြတ်စွာဘုရားကဒီတိုင်းပဲဟောထားတာပဲလေဒါကလည်းပဲအမှန်တရားပဲဟုတ်လားအေးဒါကြောင့်ပြည့်တဲ့ဘောတော်ကောင်းတို့ကိုကဒီလိုမြင့်မြတ်တာတွေကိုဖြစ်ဖြစ်နေသလိုရှိရင်ဩဒီသဘောဝတရားတွေကဒီလိုရှိတကူဆိုတာကိုလည်းပဲနားလည်ထားဖို့မလိုဘူးလားဆိုတော့နော်အေးနောက်မြတ်စွာဘုရားဘာဆက်ပြီးတော့ဟောတော်ဆိုတော့အနန္တာတဲ့ခုချက်ပြောမယ်အကြောင်းအရာတွေကတော့နည်းနည်းလေးအလေးနဲ့ထားပြီးတော့တွေးတင်နေပေါ့လေသူကတော့ဘဟုတုတ္တသံသံလောက်တင်မကဘူးလို့ပြောခြင်းနဲ့ဩဘာပြောတာတော့ဆိုတော့အနန္တာတဲ့ဒုစရိုက်တရားတွေဟာချမ်းသာတဲ့အကျိုးမြတ်လို့ဝေရကောင်းတဲ့အကျိုးတွေကိုပေးเสียအကြောင်းရှိဘူးတဲ့ဒုစရိုက်တရားကိုမြတ်စွာဘုရားကသုံးမျိုးခွဲပြီးတော့ဟောပါတယ်ဥစဉ်ကတော့အကျဉ်းပဲချုပ်ပြီးတော့ပြောလိုက်တာအဲ့ဒီတည်းမှာအတိအကျဟောတာကတော့ကာယဒုစရိုက်ကိုယ်နဲ့မကောင်းတာလုပ်မယ်ဆိုရင်အဲ့ဒီအလုပ်ဟာချမ်းသာတဲ့မြတ်လို့ဝေရကောင်းတဲ့အကျိုးကိုပေးเสียအကြောင်းမရှိဘူးချင်းရတဲ့မြတ်လို့ဝေရမကောင်းတဲ့ဒုက္ခဆိုတဲ့အကျိုးတရားကိုပဲပေးเสียအကြောင်းရှိတယ်ဟောအဲ့လိုပဲဝစီဒုစရိုက်မနောဒုစရိုက်ဒုစရိုက်တရား၁၀ပါးအကုန်လုံးပေါ့နော်ဘယ်ဒုစရိုက်တရားမှမှချမ်းသာပဲမျက်နှာစရာကောင်းတဲ့တန်ဖိုးရှိတဲ့အကျိုးကိုပေးတယ်ဆိုတာမရှိဘူးအဲ့ဒါအရာဌာနမဟုတ်ဘူးအကြောင်းမဟုတ်နှစ်ပေးခြင်းပေးရင်ခြင်းရတဲ့မျက်နှာပေါ်ရမကောင်းတဲ့ဒုက္ခရောက်စေတဲ့အကျိုးတရားတွေကိုပဲပေးစရာရှိရပေါ့ဟောဒါတစ်ချက်နောက်ဒုစရိုက်တရားတို့မြည်စီခြင်းရတဲ့မျက်နှာပေါ်ရကောင်းမျက်နှာပေါ်ရမကောင်းတဲ့အကျိုးကိုပေးเสียအကြောင်းဘယ်တော့မှမရှိဘူးပေးခြင်းပေးရင်ချမ်းသာတဲ့မျက်လို့ဝေရကောင်းတဲ့အကျိုးကိုပဲပေးတယ်ဟောဆန့်ကျင်ပလေးတွေပြောသွားတာနော်ဒုစရိုက်တရားကချမ်းသာတရားအကြောင်းမရှိဘူးခြင်းရဲ့တရားအကြောင်းသာရှိတယ်ဒုစရိုက်တရားကြတော့ခြင်းရဲ့တရားအကြောင်းမရှိဘူးချမ်းသာတရားအကြောင်းသာရှိတယ်အဲဘလို့တိကျတာလဲဒါတွေကိုဒကာမတို့ဦးဇင်းတို့တွေကအခြေခံကြကြနားလည်ထားဖို့မလိုဘူးလားကိုကိုတိုင်းနဲ့နဲ့နဲ့နဲ့သိအောင်လုပ်ပြီးတော့ဒါကိုယုံကြည်မှုအပြည့်အဝနဲ့ဒကာမတို့ဦးဇင်းတို့တွေကသုတ္တရတရားတွေနဲ့အောင်သုတ္တရတရားတွေမြန်အောင်ကြိုးစားအထုတ်ဖို့လည်းလိုမှာပေါ့ဟုတ်လားအေးနောက်ပါဆက်ပြီးတော့ပြောတော့ဆိုတော့အနန္တာတဲ့သုတ္တရတရားတို့ကြောင့်မွန်မြတ်တဲ့ကောင်းမွန်တဲ့ဘဝတွေကိုရစေရအကြောင်းမရှိဘူးတဲ့ဟုတ်လားရခြင်းရရင်မမွန်မြတ်တဲ့မကောင်းတဲ့ယုံညံ့တဲ့ဆင်းရဲတဲ့ဘဝကိုပဲရစေရအကြောင်းရှိတယ်ဟောသုတ္တရတရားရဲ့စွမ်းရည်တတိအနန္တာတဲ့သုတ္တရတရားတို့ကြောင့်ဆင်းရဲတဲ့ယုံညံ့တဲ့ဘဝတွေကိုရစေရအကြောင်းမရှိဘူးမြင့်မြတ်တဲ့ကောင်းမွန်တဲ့ဘဝကိုရတဲ့အကြောင်းသာရှိတယ်။ဟောဒုစရိုက်နဲ့သုစရိုက်နဲ့ပတ်သက်ပြီးတော့နှစ်တွဲစီမြတ်စွာဘုရားဟောပြတယ်။ပြန်ပြောမယ်အဲ့ဒါလေးကိုပြန်ပြောမယ်နော်။ဒုစရိုက်တရားတို့သည်ချမ်းသာတဲ့အကျိုးကိုပေးကြအကြောင်းမရှိဘူး၊ဆင်းရဲတဲ့အကျိုးကိုပဲပေးကြအကြောင်းရှိတယ်။သုစရိုက်တရားတို့သည်ဆင်းရဲတဲ့အကျိုးကိုပေးကြအကြောင်းမရှိဘူး၊ချမ်းသာတဲ့အကျိုးကိုပဲပေးကြအကြောင်းရှိတယ်။ဒါကတတော်။ဒုစရိုက်တရားတို့သည်ကောင်းမွန်တဲ့မြင့်မြတ်တဲ့ဘဝကိုရတဲ့အကြောင်းမရှိဘူး။ရှင်ရဲတဲ့မကောင်းတဲ့ဘဝကိုရစေရအကြောင်းသာရှိတယ်။သူစရိုက်တရားတို့သည်ရှင်ရဲတဲ့ဘဝကိုရစေရအကြောင်းမရှိဘူး။ရမ်းမှန်တဲ့ဘဝကိုသာရစေရအကြောင်းရှိတယ်။ gain အကြောင်းဟုတ်ဒီမဟုတ်ဒီနဲ့ပတ်သက်ပြီးတော့ပြောလိုက်တာတော်တော်များမသွားဘူးလား။နော်ပြန်ပြောမယ်သောတာပန်ဒီသင်္ခတတရားတွေရဲ့ပုံမှာငြဲတယ်ချမ်းသာတယ်အတ္တလို့ဆွဲယူကြအကြောင်းမရှိဘူး။ပုထုဇဉ်ဒီသားနဲ့ဆွဲယူမယ်ဆိုရင်ဆွဲယူကြအကြောင်းရှိတယ်။သောတာပန်ဒီပင်စံနန္ဒရိယက၅ပါးနဲ့ ဘုရားမှလွဲပြီးတော့တခြားသောပုဂ္ဂိုလ်ကိုဆရာလို့တင်ပြအကြောင်းမရှိဘူးပုထုဇဉ်ဒီသာလည်းပြတဏ္ဍိယက၅ပါးဖြစ်မဲ့ဆိုရင်ဖြစ်နိုင်သေးတယ်ဘုရားကလွဲပြီးတော့တခြားသောပုဂ္ဂိုလ်ကိုဆရာတင်မဲ့ဆိုရင်တင်နိုင်ကြအကြောင်းရှိသေးတယ်ဟုတ်လားကမ္ဘာလောကကြီးမှာဘုရားနဲ့သူတိုင်းတစ်ထက်ပွင့်ရာအကြောင်းမရှိဘူးစัจဝရိမင်းပညာနှစ်ပါးတိုင်းတစ်ထက်ဖြစ်ရာအကြောင်းမရှိဘူးမာတုကမတိဘုရားဖြစ်ရာအကြောင်းမရှိဘူးစัจဝရိမင်းဖြစ်ရာအကြောင်းမရှိဘူးပြီးတော့တရားမင်းမန္တဓမ္မမင်းဖြစ်ကြအကြောင်းမရှိဘူးကြောက်ကြားသီးတာနဲ့ပြည့်မဲ့ဆိုရင်ဖြစ်နိုင်တယ်ဟုတ်လားပြီးတော့ဒုစရိုက်တရားဒုစရိုက်တရားဒါကတော့သောသောကမှပြောလိုက်နော်ဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့အကြောင်းဟုတ်ပြီမဟုတ်ပြီတို့၌လိမ္မာကျွမ်းကျင်ရမယ်ဆိုတာဒါဒီကိုပြောတာလို့နားလည်ရပါအထူးသဖြင့်ဒုစရိုက်တရားနဲ့ဒုစရိုက်တရားတို့ရဲ့စွမ်းရည်တတိဖြစ်နိုင်ခြေနဲ့မဖြစ်နိုင်ခြေတွေကိုလည်းပဲနားလည်ထားဖို့မလိုဘူးလားဟုတ်တယ်အဲ့ဒါတွေကိုလိမ္မာကျွမ်းကျင်မယ်ဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ဟာဌာနဌာနကုလောသဟုတ်တိအရာဌာနဟုတ်တိမဟုတ်တိတို့၌လိမ္မာကျွမ်းကျင်တဲ့အတွက်ကြောင့်သူလည်းပဲပညာရှိတို့မှရှိတဲ့ရှိတဲ့အင်္ဂါ၄ရက်ထဲကတပါးကိုပြည့်စုံအောင်လုပ်ထားတဲ့သူလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့လိုမြတ်စွာဘုရားကပညာရှိတယောက်မှရှိတဲ့ရှိတဲ့အရေးအတွေ့၄မျိုးဟုတ်ရလားဓာတုကုလောသဓာတိမှာလိမ္မာကျွမ်းကျင်ရပဲအာယတနာကုသလောစာအာယတနာတွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမယ်ပရိစ္ဆသမုပ္ပါဒကုသလောစာဟောတိပရိစ္ဆသမုပ္ပါမှာလိမ္မာကျွမ်းကျင်ရမယ်ဌာနာဌာနာကုသလောစာဟောတိအရာဌာနာဟုတ်ပြီမဟုတ်ပြီတို့၌လိမ္မာကျွမ်းကျင်ရမယ်အတော့ဦးဇင်းတို့နားလည်ဆွေးဖို့အတွက်ထက်ချီတလဲလဲပြောပါတယ်ပေတတုစိတ်ထဲဉာဏ်ထဲမှာဒီဒေသနာနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုရှိနိုင်မယ်လို့လည်းဦးဇင်းယုံကြည်ပါတယ်ဟုတ်လားဒါကြောင့်ဒီကနေ့ညလူမိုင်းနဲ့ပညာရှိခုဒါကပညာရှိအကြောင်းကိုပဲအထူးဥသာပေးပြီးတော့ပြောသွားတာအဲ့ဒီတော့ဦးဇင်းတို့ဆန့်ကျင်ဘက်အတိတ်ဘယ်ဒီရောတွေးဖို့မလိုဘူးလားတတိနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုမရှိဘူးဆိုရင်အာယတနာတွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုမရှိဘူးဆိုရင်ဟုတ်လားပရိစ္ဆေသမုပ္ပါဒနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်မှုမရှိဘူးဆိုရင်အရာဟုတ်ဒီမဟုတ်ဒီတို့၌လိမ္မာကျွမ်းကျင်မှုမရှိဘူးဆိုရင်ဒါလူမိုက်တို့တရားဓမ္မတို့ဦးဇင်းတို့မှတ်သားလို့မရဘူးလားရတာပေါ့နော်ဒါကြောင့်ဦးဇင်းတို့ဒီကနေ့ညလူမိုက်နဲ့ပညာရှိဆိုတာနဲ့ပတ်သက်ပြီးတော့နော်ထိုက်တလောက်ကျေပြန့်တဲ့အနေဒိဋ္ဌိတွေကိုဒါဦးဇင်းတို့ပြောလိုက်ပါတယ်ဟုတ်လားဒီသောတော်ပိုင်းတုန်းကပြောလိုက်တာကဘာလဲဆိုလူမိုက်ဆိုတာကိုယ့်ကိုယ်ကိုချမ်းသာအောင်မလုပ်တတ်ဘူးကိုယ့်ကိုယ်ကိုမသိရင်အောင်မလုပ်တတ်ဘူးပညာရှိဆိုတာကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်တတ်တယ်ကိုယ့်ကိုယ်ကိုမသိရင်အောင်လုပ်တတ်တယ်ချမ်းသာအောင်လုပ်တတ်တယ်ဆိုတာကကုသိုလ်ကောင်းမှုမျိုးစုံနိမိတ္တနာဖြစ်အောင်ကြိုးစားတာဒီနေ့မှာကုသိုလ်ဆိုတာလှူတာတန်းတာတခုလောက်တည်းမျက်စိတည်းမြင်လို့မရဘူးနော်ကုသိုလ်ဆိုတာစိတ်ရဲ့မြင့်မြတ်တဲ့ကောင်းမွန်တဲ့အကြီးအသေးလေးလို့ပြောမယ်ဆိုရင်ကပြောလို့မရဘူးလားနော်ဒါကြောင့်ပေးတဲ့ကောင်းတော်ကောင်းတို့လူမိုက်ဆိုတာကြတော့ကိုကိုကိုချမ်းသာအောင်မလုပ်တတ်ဘူးချင်းရဲ့မချင်းရဲ့အောင်မလုပ်တတ်ဘူးမချင်းရဲ့အောင်မလုပ်တတ်ဘူးဆိုတာအကုသိုလ်မဖြစ်အောင်မလုပ်နိုင်ဘူးကုသိုလ်ဖြစ်အောင်မလုပ်နိုင်ဘူးဒါကချမ်းသာအောင်မလုပ်နိုင်တဲ့အပိုင်းပေါ့ဟုတ်လားအေးဒါလေးကဦးဇင်းတို့မှတ်သားစရာကောင်းတော့အဲ့ဒါလေးကိုလည်းပြန်ပြီးတော့ဦးဇင်းတို့ကောက်ပြီးတော့ပြောပါလေဟုတ်လားအေးဒုတိယပိုင်းပြောလိုက်တာကဘာတော့ဘဟုဓာတုကသုတ်တံဘေးမှန်မြတ်လူမိုက်တို့ကြောင့်ဖြစ်တာပညာရှိတို့ကြောင့်ဖြစ်ရုံထုံးသာမရှိဘူးဒါကြောင့်ပညာရှိတယောက်ဖြစ်ဖို့အစဉ်ဉဏ်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်ကြိုးစားရမယ်လို့မြတ်စွာဘုရားကအမိန့်ရှိပြီးတော့ပညာရှိတယောက်မှရှိတဲ့ရှိတဲ့အစီအတွေကဘယ်နှမျိုးတော့၄မျိုးတက်တည်မှလိမ္မာရမယ်အာယတနာတွေမှာလိမ္မာရမယ်ပရိစ္ဆေသမုပ္ပါဒ်မှာလိမ္မာရမယ်တရားဌာနဟုတ်ပြီမဟုတ်ပြီတို့၌လိမ္မာရမယ်ဒါကြောင့်ပေးတဲ့ကောင်းတော်ကောင်းတို့ကိုယ့်ကိုယ်ကိုပညာရှိတယောက်မှရှိတဲ့ရှိတဲ့အကြီးသေးတွေနဲ့ပြည့်စုံအောင်ကြိုးစားအထုတ်မယ်ဆိုတဲ့စိတ်ကူးကလေးမကူးတင်ဘူးလားဆိုတဲ့အဲ့လိုဆိုလို့ရှိရင်ဓာတ်တွေကိုလိမ္မာကျင့်ကျင့်အောင်လေ့လာရမယ်သင်ယူရမယ်မှတ်သားရမယ်မေးမြန်းရမယ်စုံစမ်းရမယ်မလိုဘူးလားဗျာဟုတ်တယ်နော်ကြိုးစားဖို့လိုတယ်ကြိုးစားဖို့လိုတယ်ဟုတ်လားနောက်အာယတနာဒီမှာလိမ္မာကျွမ်းကျင်ဖို့ပရိသတ်မုပ္ပါမှာလိမ္မာကျွမ်းကျင်ဖို့အရာထနာဟုတ်ဒီမုတ်ဒီမှာလိမ္မာကျွမ်းကျင်ဖို့ဟုတ်လားဒါကြောင့်ပိသက်ပေါင်းတရားတော်ဒီကနေ့ညနော်လူမိုင်းနဲ့ပညာရှိဆိုပြီးတော့ဓမ္မဗဟုတုတနော်လူမိုင်းနဲ့ပညာရှိဆိုတာနဲ့ပတ်သက်ပြီးတော့ထိုက်တလောက်တိတိနားလည်သွားစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဦးဇင်းတို့ဗဟုဓာတုကတုတ်တန်ကိုအခြေခံပြီးတော့ပြောလိုက်ပါတယ်ဒါကြောင့်ပိသက်ပေါင်းတရားတော်ဒီနော်ပညာရှိတယောက်မှရှိတဲ့ရှိတဲ့အရည်အသွေးတွေမိမိတန်တာမှာပြည့်စုံအောင်ကြိုးစားပြီးတော့နောက်ဆုံးမဲ့ညာပူဉ္ဉံဖြင့်နိဗ္ဗာန်ကိုအာယုံပြုမျက်မှောက်ပြုနိုင်သည့်အသည့်ဉာဏ်ပညာကြီးကျယ်ကြတဲ့စိတ်မှန်တဲ့ပညာရှိများဖြစ်အောင်ကြိုးစားအထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ နော်မေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်အေးဒီကနေ့လည်းပဲတနာရီနဲ့15မိနစ်တိတိပဲနော်အေးဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတသဗ္ဗဘုရားတုဘာဝေနတရာဒုက္ခေဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတသဗ္ဗဓမ္မတုဘာဝေနတရာဒုက္ခေဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတသဗ္ဗသံဃာတုဘာဝေနတရာဒုက္ခေဝန္တုတိတိတုမဂ္ဂတိတရားနာပိသပေါင်းသူတော်ကောင်းတို့သာတာအာလုံသောတတ္တဝအနန္တတို့အားသာဝမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝဝတိဘဝတုကောင်းစွာမပေဖြစ်တော်မူကြပါစေတည်းသာဝတိဝတ္တမိမိတို့ခန္ဓာကိုယ်မှာဆောင်ကျက်နေကြကုန်သောတ္တမိမိတို့ဤမှာဆောင်ကျက်နေကြကုန်သောတ္တမိမိတို့သာရဏမိမိတို့ကိုယ်ပါမှာဆောင်ကျက်နေကြကုန်သောနာမည်နာကောင်းတာပေါင်းတို့ကလည်းပဲရက္ခဏုကောင်းစွာမတည်သောသောတော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံဥပဝေနကိင္ခဝါလူသေးစုမကပွင့်တော်မူကြရဲသုတ္တရသဗ္ဗရှင်ကိုယ်တော်မြတ်တို့ရဲ့တဘူတိသောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မဥပဝေနမေလီရန်ဘူလီရန်နိဗ္ဗာန်ပြည့်တည်သောသောစေရသောတရားတော်မြတ်တို့ရဲ့တဘူတိသောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာဥပဝေနမဂ္ဂတန်လေးယောက်ပလတန်လေးယောက်သောတော်ရှိယောက်တော်ရိယသံဃာရှင်မြတ်တို့နဲ့တကွာတိလဝုဒ္ဓမာတိကိုပညာတော်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတ်တည်းသောအနုဘောတော်တို့ရောက်၎င်းတရားနေယောညပါဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမတည်ဖြစ်တော်မူကြပါစေတည်း